to the Voice of America in Burmese.
Mingla mane khin ma sha. Washington Review American Tanga ni 2020 me la 17 ye Bodapu ne mane khin a season rue ko Myanmar san lo chin mane 6 na yi ka ni 9 na yi thi line meter 2440 ne 51 line lam meter 190 ro ka ni thau lwin pe ni ba bi. ကျမခင်ရသက်ပါဒီမနက်ခင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့အတူပြောပြပေးပါမယ်။နိုင်ငံအများအပြားမှာကိုရိုနာဗိုင်းရပ်စ်ရောဂါပိုးအကူးဆက်ခံရသူကတိုးလာနေပြီးနောက်တစ်ချော့ပြန်ပြီးဖြစ်မှာကိုသတိပေးနေတဲ့ကြားကပဲဒီရောဂါမပြန့်ပွားအောင်ကန့်သတ်ထားတာတွေကိုစပြီးဖြေလျှော့ပေးနေကြပါလေ။တနင်္လာနေ့မှာဒီရောဂါနောက်ထပ်အကူးဆက်ခံရသူ3600လောက်ရှိလာနေတဲ့အိန္ဒိယနိုင်ငံကမတ်လကတည်းကပိတ်ထားတဲ့ရထားလမ်းကြောင်းတချို့ကိုအင်္ဂါနေ့မှာပဲပြန်ပြီးဖွင့်ပေးလိုက်ပါတယ်။ရုရှားနိုင်ငံမှာလည်းအခုဆိုဒီရောဂါအကူးဆက်ခံရသူက23,200ကျော်နဲ့အမေရိကန်ပြည်ရင်ဒုတိယအများဆုံးဖြစ်လာနေပြီးအကူးဆက်ခံရသူအရေအတွက်တိုးလာနေတဲ့ကြားကပဲကန့်သက်ထားမှုတချို့ကိုအင်္ဂါနေ့ကစပြီးတဖြည်းဖြည်းဖြေလျှော့ပေးလိုက်ပါတယ်။အမေရိကန်နိုင်ငံကတော့ CDC စစ်တမ်းအရအခုချိန်ထိကမ္ဘာမှာအကူးဆက်ခံရသူအများဆုံးနဲ့သေဆုံးသူ 8,000 လောက်ရှိနေတာကြောင့်ဒီကာယောဂါကိုမထိန်းချုပ်နိုင်ခင်မှာပုံမှန်လုပ်ငန်းတွေပြန်ပြီးလုပ်ခွင့်ပေးလိုက်ရင်မလိုလားအပ်တဲ့တေဆုံးမှုတွေနဲ့ဒုက္ခတွေပြန်ပြီးရောက်နိုင်တယ်လို့အင်္ဂါနေ့အထက်လွတ်တော်ကျမ်းစာပွဲမှာထိတ်တန့်ကူးဆက်ယောဂါဆရာပညာရှင်အန်သိုနီဖောက်ချီကသတိပေးခဲ့ပါတယ်။ကဘာတလွားကအဆိုအရဟာဒီယောဂါပိုးထပ်ပြီးမပြန့်ပွားအောင်ကန့်သတ်မှုအသစ်တွေပဲထပ်ပြီးချရမလားဒါမှမဟုတ်ကိုယ်နိုင်ငံသားတွေကိုပုံမှန်လူမှုဘဝလှုပ်ရှားခွင့်တချို့အတွက်ခွင့်ပေးရမလားဆိုတာကိုချိန်ထိုးနေကြစေဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကာယောဂါနဲ့ပတ်သက်ပြီးလူမှုပိုးပြီးသိလာအောင်ပြောကြားကြဖို့နဲ့ဒီကာယောဂါထံကနေပြန်ပြီးနလန်းထူလာစီမှာဥဆောင်လှုပ်ရှားကြဖို့ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူဒရက်စ်ကဘာသာရေးခေါင်းဆောင်တွေကိုအင်ကာနေမှာပန်ကြားလိုက်ပါတယ
် We know from previous public health crises from HIV/AIDS to Ebola
HIV/AIDS နဲ့ Ebola လို့လူ့ကျန်းမာရေးဆိုင်ရာပြဿနာတွေနဲ့အရင်ကြုံခဲ့ရခြင်းတွေမှာလူတွေရဲ့စံတန်မှုတွေသဘောထားတွေအပြုအမူတွေနဲ့လောက်ရတွေပေါ်မှာဘာသာရေးခေါင်းဆောင်တွေကလွှမ်းမိုးနိုင်တဲ့ဆိုတာကိုသိခဲ့ကြတာကြောင့်အခုအချိန်မျိုးမှာလဲမတူညီတာတွေကိုဘေးဖယ်ထားပြီးအတူတကွာလက်တွဲလှုပ်ဆောင်လာအောင်ကြိုးပမ်းပေးဖို့ပန်ကြားခဲ့တာပါ။ကမ္ဘာတစ်လွှာကိုရိုနာဗိုင်းရပ်စ်ရောဂါပိုးအကူးဆက်ခံရသူကအင်္ဂါနေ့မှာ4,200ကျော်ရှိပြီးသေဆုံးရသူက3,000နီးပါးရှိနေပြီလို့ American နိုင်ငံ John Hopkins တက္ကသိုလ်စစ်တမ်းမှာဖော်ပြပါဗျ။မတ်လ23ရက်နေ့ကတော့ဒီကာယောဂါတိုက်ဖျက်ရေးအတွက်ကမ္ဘာတစ်လွှာအပြစ်ခတ်ရက်ဆဲဖို့ကုလအတွင်းမှုချုပ်ကပန်ကြားခဲ့တာဖြစ်ပြီးဒီပန်ကြားချက်ကိုဘာသာရေးခေါင်းဆောင်တွေကူညီပံ့ပိုးခဲ့တဲ့အတွက်ကျေးဇူးတင်ပေမယ့်အခုထိနေရာအတော်များများမှာတိုက်ပွဲတွေဆက်ပြီးဖြစ်နေသေးတယ်လို့လည်းတွင်းမှုချုပ်ကပြောပါတယ်ဒီယောဂါပိုးကိုတိုက်ဖြတ်ဖို့နဲ့ကဘာကြီးပိုးပြီးနေချင်စရာဖြစ်လာအောင်လူမှုအတိုင်းအဝန်းတွေအားလုံးလက်တွဲလှုပ်ဆောင်ဖို့လိုအပ်ကြောင်းနဲ့ခွဲခြားဆက်ဆံမှုမျိုးစုံမရှိစေရတဲ့လှုပ်ဆောင်ပေးဖို့လည်းဘာသာရေးခေါင်းဆောင်တွေကိုကုလတွင်းမှုချုပ်ကပန်ကြားပါတယ်ရုရှားဆိုတာပြောခွင့်ရဒီမီထရီပက်စကော့ကသူဟာကိုရိုနာဗိုင်းရပ်စ်ရောဂါနဲ့ဆေးရုံတက်နေရတယ်လို့အင်္ဂါနေ့မှာရုရှားသတင်းထောက်တွေကိုပြောပါတယ်။သူဟာဒီရောဂါအကူးဆက်ခံရပြီးဆေးကုသမှုခံယူနေတယ်လို့သမ္မတဗလာဒီမီယာပူတင်ရဲ့ပြောခွင့်ကပြောကြားကြောင်းရုရှားသတင်းဌာနတွေဖြစ်တဲ့ Test နဲ့ Interfax သတင်းတွေမှာဖော်ပြပါတယ်။ Peskov က2008ခုနှစ်ကစပြီးသမ္မတပူတင်ရဲ့ပြောခွင့်အဖြစ်တာဝန်ထမ်းဆောင်ခဲ့ပေမဲ့တိုက်ခရီး2000အစောပိုင်းနှစ်တွေကတည်းကပူတင်စင်မှာအလုပ်လုပ်နေသူဖြစ်ပါတယ်။ရုရှားမှာဒီယောဂါပိုးကူးဆက်ခံရပေမဲ့ယောဂါလက္ခဏာမပြရင်ဒါမှမဟုတ်နည်းနည်းပဲပြသူတွေအိမ်ထဲမှာပဲနေနိုင်တယ်လို့ AP သတင်းမှာဖော်ပြပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာအင်္ဂါနေ့ကအရှေ့ပိုင်းနန်ဂါဟာခရိုင်ကအတုဝါချတဲ့နေရာမှာအသေးခံဘုံခွက်မှုဖြစ်ပွားခဲ့တဲ့အပြင်ကဘူးကဆေးရုံတစ်ခုကိုစစ်သွေးကြွတွေဝင်ရောက်ဆင်းနင်းခဲ့တဲ့အတွက်လူပေါင်း40လောက်သေဆုံးပြီးအများအပြားဒဏ်ရာတွေရပါတယ်။ဒီအင်္ဂါနေ့တိုက်ခတ်မှုကိုသူတို့လုပ်တာမဟုတ်ဘူးလို့တာလီဘန်အဖွဲ့ကညင်းဆိုတဲ့အတွက်ဒါဟာ ISIS တွေးကြအဖွဲ့လုပ်တာဖြစ်နိုင်တယ်လို့တန်တဲ့ဖြစ်လာပါတယ်။နန်ဂါဟာခရိုင်ကဩစာကြီးတဲ့အာဖဂန်ရဲတပ်ဖွဲ့မှူးကြီးတဦးရဲ့အတုပအခမ်းအနားမှာအသေးခံဘုံခွက်သမားဘုံခွဲခဲ့တာဖြစ်တယ်လို့ကဘူးမှာတော့အစိုးရဆေးရုံတစ်ခုကိုဘဲအဖွဲ့ကမှန်မသိတဲ့တနတ်သမားတစ်စုကဝင်ရောက်ဆင်းနှင်းခဲ့တာဖြစ်ပြီးအဲ့ဒီမှာအနည်းဆုံး14ဦးသေဆုံးပြီး15ဦးဒဏ်ရာရခဲ့တာဖြစ်ပါတယ်။
အင်တာနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.3 လိုင်းဒိုမီတာ40 kHz 9.3 လိုင်းဒိုမီတာ51 kHz 9805နဲ့ လိုင်းလမီတာ190 kHz 1905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ကျွန်တော်ရမထုံမှာသတင်းတွေကိုဆက်လက်ကြီးညာပေးတော့ပါမယ်မလေးရှားနိုင်ငံကွာလာလမ်ပူးမြို့တော်အပြင်ဘက်စီလီယန်ဈေးကြီးနီးမှာနေထိုင်တဲ့တရားမဝင်ရွှေပြောင်းနေထိုင်သူ1300ကျော်ကိုမလေးရှားအနာဘန်တွေကတနင်္လာနေ့ကရှောင်းတခင်ဝင်ရောက်စီးနှင်းဖမ်းဆီးလိုက်ပါတယ်။ကွာလာလွန်ပူးမြို့အပြင်ဘက်ကအသွါလာပြည်ပြင်သားတဲ့ဈေးကြီးနီးမှာဖမ်းဆီးခံရသူတွေအထက်မြန်မာအပါဝင်အင်ဒိုနီးရှား၊အိန္ဒိယ၊ပါကစ္စတန်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့ကရွှေ့ပြောင်းနေထိုင်သူတွေပါဝင်တယ်လို့မလေးရှားလူဝင်မှုကြီးကြပ်ရေးဌာနကအင်ကာနီကထုတ်ပြန်တဲ့ကြေညာချက်မှာပါရှိပါတယ်။အဖမ်းခံရမှာကြောက်လို့တရားမဝင်နေထိုင်သူတွေစုပြုံပုန်းခိုနေကြမှာနဲ့လူပြည့်ကျနေတဲ့ထင်းသေးစခန်းတွေမှာကိုဗစ် -19 ရောဂါကူးစက်မှာကိုစိုးရိမ်နေတဲ့ကြားကအခုလိုဆုလိုက်ပြောင်းလိုက်ဖမ်းဆီးလိုက်တာလည်းဖြစ်ပါတယ်။ဖမ်းဆီးခံရသူတွေအထက်မြို့သမီး150ကျော်နဲ့ကလေးငယ်100နီးပါးပါဝင်ပါတယ်။အခုလိုဖမ်းဆီးမှုမျိုးအရင်တစ်ပတ်ကလည်းလုပ်ခဲ့တာကြောင့်ကုလသမဂ္ဂနဲ့လူ့အဖွဲ့ရေးအဖွဲ့တွေကရောဂါဖြစ်ပွားမှဆွေးရတာကြောင့်ဖမ်းဆီးမှုတွေမလုပ်ဖို့နဲ့ဖမ်းဆီးထားသူတွေကိုပြန်လွှတ်ပေးဖို့တောင်းဆိုခဲ့ပါသေးတယ်။ COVID-19 ရောဂါကူးစက်မှု6900ကျော်နဲ့သေဆုံးသူ100ကျော်ရှိတဲ့မလေးရှားနိုင်ငံမှာအသွားအလာပိတ်ပင်ကန့်သတ်ချက်တွေကိုဒီလအစောပိုင်းမှာရှော့ချပေးခဲ့ပါတယ်။ဒါပေမဲ့ရောဂါဖြစ်ပွားမှုရှိတဲ့တချို့နေရာဒေသတွေမှာတော့ကန့်သတ်ချက်တွေကိုတိတိကျကျချမှတ်ထားစေပါ။ရွှေ့ပြောင်းနေထိုင်သူတွေကိုအသွားအလာတွေလုံးမှာကိုကြိုတင်ဟန်တာတဲ့အနေနဲ့ဖမ်းဆီးတာလို့လည်းမလေးအာဏာပိုင်တွေကပြောပါတယ်။ COVID-19 ကပ်ရောဂါကျရောက်နေချိန်မှာကမ္ဘာတဝန်းကရွှေ့ပြောင်းနေထိုင်သူတွေဟာအကာအကွယ်အမဲဆုံးဖြစ်သူတွေတည်းပါဝင်နေပါတယ်။စင်ကာပူနိုင်ငံမှာလည်းရွှေ့ပြောင်းလူသားတွေအကြားရောဂါကူးစက်မှုအများဆုံးဖြစ်နေတာပါ။တရုတ်နိုင်ငံဝူဟန်မြို့ကမြို့သူမြို့သားတိုင်းကိုကိုရိုနာဗိုင်းရပ်စ်ပိုးရှိမရှိစစ်ဆေးနိုင်ဖို့အစီအစဉ်တွေကိုမနေ့အင်္ဂါနေ့နေ့လယ်ပိုင်းနောက်ဆုံးထားပြီးတင်ပြဖို့တာဝန်ရှိသူတွေကိုညွှန်ကြားထားတယ်လို့အစိုးရညွှန်ကြားလာ notice တစ်ခုကိုကိုကာပြီးနိုင်ငံပိုင်သတင်းဌာနတွေကပြောပါရတယ်။မြို့ရင်းကခရိုင်တစ်ခုချင်းစီအနေနဲ့ခုနှစ်မြေအတွင်းမှာ10ရက်အတော်အတွင်းလူတိုင်းကိုပိုးရှိမရှိစစ်ဆေးနိုင်မဲ့အစီအစဉ်တွေရေးဆွဲထားရမယ်လို့အဲ့ဒီအစိုးရညွှန်ကြားလာမှာပါရှိပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးပြန့်နှံ့ခဲ့တဲ့လူဦးရေ70တန်းရှိတဲ့ဝူဟန်မြို့မှာအသွားလာပိတ်ပင်ကန့်သတ်ထားတာတွေကိုအေဘီလာရှီယန်နေကဖွင့်ပေးခဲ့ပြီးတဲ့နောက် COVID-19 ကူးစက်မှုအသစ်တွေထပ်ပြီးတွေ့ရတဲ့အတွက်အခုလိုအစိုးရညွှန်ကြားလွှာထွက်လာတာလည်းဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်ရအတွင်းဝူဟန်မြို့ဒုံရှိအရာတိဒတ်အရာဝန်တစ်ခုကနေယောဂကူးစက်သူလူနာ6ဦးထိတွေ့ရှိခဲ့ပါတယ်။ဒါပေမဲ့ဒီညွှန်ကြားလွှာ notice နဲ့ပတ်သက်လို့တစုံတရာမသိရှိရကြောင်းဒုံရှိကပ်ယောဂကာကွယ်ရေးထိန်းချုပ်ရေးဌာနတာဝန်ရှိသူက AFP သတင်းဌာနကိုပြောပါတယ်။ကူးစက်ယောဂပြောင်းပွားမှုကာကွယ်ရေးဌာနအကြီးကဝိုးဆောင်ယူကတော့ဝူဟန်မြို့မှာနေထိုင်သူတိုင်းကိုစမ်းသပ်စစ်ဆေးစရာမလိုကြောင်းနဲ့ကိုနေထိုင်ရာရပ်ကွက်အတွင်းကူးစက်မှုမရှိရင်စစ်စရာမလိုဘူးလို့လည်းနိုင်ငံပိုင်သတင်းဌာန CCTV ကိုပြောပါရတယ်။တရုတ်နိုင်ငံက COVID-19 ယောဂကိုထိန်းချုပ်နိုင်ပြီးတဲ့နောက်ပိုင်းနိုင်ငံတွင်းအသွားအလာနဲ့စီးပွားရေးလုပ်ငန်းတွေပြန်ဖွင့်ခွင့်ပြုခဲ့ပြီးအခုတဖန်ကူးစက်မှုဒုတိယလိုင်းနဲ့ကြုံတွေ့ရတာပါ။ဒီဇင်ဘာလကစပြီး virus ပိုးကူးစက်ခဲ့တဲ့ဝူဟန်မြို့မှာ COVID-19 ယောဂကြောင့်သေဆုံးသူ3869ယောက်ရှိခဲ့ပြီးနိုင်ငံအတွင်းလူအသေးပြောက်အများဆုံးလည်းဖြစ်ခဲ့ပါရခင်ဗျ။တရုတ်မျိုးသားတစ်ချို့ကိုမလေးမစားလို့ရရာဇဝတ်မှုအဖြစ်သတ်မှတ်မဲ့အစိုးမူကျန်းတရက်ကိုအတည်ပြုနိုင်ဖို့ဦးစားပေးလှုပ်ဆောင်သွားမယ်လို့ဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်ကပြောပါရတယ်။အဲ့ဒီအစိုးမူကျန်းအရာတရုတ်မျိုးသားတစ်ချို့ကိုကြော်ညာရီမှာသုံးစွဲတာဒါမှမဟုတ်အော်ဟစ်လောင်ပြောင်တာနဲ့တခြားနိလန်းတွေနဲ့စော်ကားမယ်ဆိုရင်ထောင်ဒဏ်3နှစ်ကြာခံရနိုင်ပြီးဒဏ်ငွေအမေရိကန်ဒေါ်လာ6000လီပေးဆောင်ရမှာဖြစ်ပါရတယ်။ဟောင်ကောင်ကဘောလုံးပွဲတွေမှာတရုတ်မျိုးသားတစ်ချို့တန်ကြားရင်ပြည်သက်တွေကအမြဲလောင်ပြောင်အော်ဟစ်နေတာကိုတားဆီးဖို့မနစ်ကလေးကဒီဥပဒေမူကျန်းကိုအစိုးပြုခဲ့တာပါ။အစိုးမူကျန်းတွေကိုတတ်မှတ်ပြီးမဲပေးအတီးပြုမပြုအဆုံးဖြတ်ပေးနိုင်တဲ့ကော်မတီတရက်ကိုတရုတ်ပြည်မကြီးကိုလိုလားတဲ့အမတ်စတာရီလီဦးဆောင်လာပြီးတဲ့နောက်ပိုင်းဒီဥပဒေချေပူချန်းကိုဦးစားပေးအစဉ်ဖြတ်တမလိုက်တာလည်းဖြစ်ပါတယ်။ဒီဆိုမူချန်းကြောင့်ဟောင်ကောင်မှာဆန္ဒပြပွဲတွေပြန်ပြီးဖြစ်ပေါ်လာနိုင်ပါတယ်။2019ခုနှစ်အတွင်းကဆန္ဒပြပွဲတွေကတရုတ်ပြည်မကြီးကိုရဇဝတ်သားလဲဝဲပြောင်းပေးနိုင်တဲ့အဆိုမူချန်းအပေါ်မတိမတ်ဖြစ်ရကနေစတင်ဖြစ်ပွားခဲ့တာပါ။1998ခုနှစ်မှာဗြိတိန်နိုင်ငံလောက်ကနေတရုတ်တို့လဲပြောင်းရယူပြီးတဲ့ကဟောင်ကောင်ဟာတနိုင်ငံစနစ်နှမျိုးမူအရကိုပိုင်တွက်လက်ခွင့်မြေမြမာမှာရရှိထားတာပါ။ဒါပေမဲ့တရုတ်ဘူဆွေရကဟောင်ကောင်ရေးတွေမှာဝင်ရောက်ဆွဲဖက်မှုတွေပိုပြီးတိုးလှုပ်လာတာတွေကြောင့်ကိုပိုင်လက်လက်ခွင့်တွေတစားစားဆုံးရှုံးလာတာကိုဟောင်ကောင်သားတွေစိုးရိမ်နေကြပါရခင်ဗျာ။ဒီတစ်ပတ်နောက်ပိုင်းဘင်္ဂလားပင်လယ်အော်မှာဆိုင်ကလုန်းမုန်တိုင်းကြီးတစ်ခုဖြစ်ပေါ်လာနိုင်ပြီးလာမယ့်ရက်နေ့အတွင်းဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံအကြားဘိုးစတင်ရွာသွန်းနိုင်တယ်လို့အိန္ဒိယနိုင်ငံချေဆိုင်မိုးလေဝသဌာနတာဝန်ရှိသူတွေကပြောပါရယ်အခုလက်ရှိမှာတော့ဘင်္ဂလားပင်လယ်အော်ရှိတောင်ပိုင်းနဲ့ကပလီပင်လယ်ပြင်ကြားနောက်48နာရီအတွင်းလေပြင်းရနဲ့ရေဝန်တစ်ခုဖြစ်ပေါ်လာဖို့အလားအလာတွေရှိနေတယ်လို့ဒေတာတွင်ဆိုင်ကလုန်းမုန်တိုင်း3ပေးအချက်ပြစင်တာညွှန်ကြားရမှု NPVR ဆန်က The New Indian Express သတင်းစာကိုပြောပါရယ်ဒီအခြေအနေတွေကြောင့်ဘင်္ဂလားပင်လယ်အော်ရှိတောင်ပိုင်းကပလီပင်လယ်တောင်ပိုင်းနဲ့နီကိုဘာကျွန်းတဝိုက်မေလ16ဝန်းကျင်မှာအနောက်တောင်ဘက်သို့လေဝင်ရောက်နိုင်တယ်လို့ခန့်မှန်းထားပါရယ်ခင်ဗျာ
ဘို
တော်နဲ့မနေ့ပိုင်းနောက်ဆုံးရသတင်းတွေကိုနားဆင်ပြီးမှာတော့သတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
VOA American အတန်ရဲ့မြန်မာပိုင်းစီစဉ်ထုတ်လွှင့်ချက်တွေကိုနားဆင်နေရတာဖြစ်ပါတယ်ကျွန်မကစုမောမရှင်ဒီသတင်းမှထဲကုလသမဂ္ဂလုံခြုံရေးကောင်စီမှမြမရေးတကပိတ်ဆွေးနွေးတဲ့အခါဘာအကြောင်းအရာတွေအဓိကပါဝင်နိုင်တယ်လဲဆိုတာကိုပြောပြပေးကြပါတယ်ကုလသမဂ္ဂလုံခြုံရေးကောင်စီမှကြာတာပရင်းနေကြရင်ဗီဒီယိုကနေတစင်ဆွေးနွေးရမှာရခိုင်ပြည်နယ်မှာဆက်လက်ဖြစ်ပွားနေတဲ့လက်နက်ကိုင်ပြည်ပခါတွေနဲ့ကိုဗစ် -19 ရောဂါဖြစ်ပွားမှုအခြေအနေတွေကိုအဓိကအာရုံစိုက်ကြလိုက်မယ်လို့တပ်တမန်အတိုင်းဝိုင်းကခန့်မှန်းထားကြပါတယ်။အမေရိကန်ပြည်ထောင်စုနယူးယောက်မြို့အခြေစိုက်ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တာဝန်ကြီးဦးဟောက်တူစွမ်းကလည်းလက်တလုံးကြုံနေရတဲ့ကိုဗစ် -19 ကပ်ရောဂါအပြင်လုံခြုံရေးကိစ္စတွေပါဝင်နိုင်ကြောင်း VOA မြန်မာပိုင်းကိုပြောပါရစေ။
ကျွန်တော်တို့ဒီလောက်ဟိုစီဝေးရတော့သူကဟိုပါပေါ့နော်ဟိုပတ်လိမ့်မို့နဲ့ဟိုတကားပိတ်ပေါ့တကားပိတ်ဆိုတာသူတို့အချင်းချင်းပဲသူငယ်ကောင်စီဖောက်ဝင်ဒီကိုကျွန်တော်မြန်မာနိုင်ငံဟိုပါပေါ့ကုလသမဂ္ဂသတိမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ပေါ့နော်ဟိုကန်နေပြီးတော့သူတို့အချင်းချင်းလေးဘေးဖြစ်ပေါ့ဒီကတော့ COVID-19 နဲ့ပတ်သက်ပြီးတော့ဟိုရခိုင်ပြည်နယ်ထဲမှာဟိုဘလို့ဆောင်ရွက်ထားတဲ့အချင်းချင်းဘလို့ရှိတယ်ဆိုတဲ့ဟာကိုဟိုပါပေါ့အော်အချင်းကြီးအရရပေါ့လေဒါသူတို့သိကျင်လို့သူတို့အဲ့ဒါဗီဒီယို conferencing နဲ့လုပ်မှာပါသူတို့လည်းဒီမှာတော့ video conferencing နဲ့ပဲလုံခြုံရေးကောင်စီနဲ့လုပ်တာပဲလေဆိုတော့အဲ့တိုင်းပဲလုပ်မှာပါလုပ်တော့ဟိုက brief လုပ်မယ်သူတို့လည်း brief လုပ်မယ်သူတို့မေးချင်တာလေးတွေမေးမှာပေါ့လေအဓိကတော့ covid 19နဲ့ပတ်သက်တဲ့ဘာတွေလုပ်ထားလဲကျွန်တော်တို့ဒီဟိုဆေးဆောင်စခန်းတို့ဘာလို့နောက်တခြားရပ်သားတွေပေါ်မှာဟိုပြင်ဆင်ထားလဲဆိုတော့အကြောင်းအရာတွေကတော့အဓိကဖြစ်မယ်ထင်ပါတယ်။နောက်လူညွှန်းချင်းတွေလည်းပါမှာပေါ့ဗျာမေးတယ်ပြည်တယ်ဆိုတော့သူ့ကိုယ်စားလှယ်ခန့်ပြီးတဲ့အခါကျတော့ကျွန်တော်တို့ထွေထွေညီလာခံရဲ့ဆုံးဖြတ်ချက်နဲ့6လောက်တခါလောက်ဟိုအတိပေးဖို့ဆိုတဲ့ဟာရှိတယ်လေ။အချင်းတွေတိုးတက်မှုချင်းတွေပါနေတာပေါ့ဗျာ။အဲ့တော့အဲ့ဒါလည်းပဲအခုဂျွန်လာလောက်ဆိုတော့ပြည့်ပြီဆိုတော့အဲ့ဒီအပိုင်းလည်းပဲဟိုတစ်ပိုင်းဖြစ်သွားတာပေါ့လေ။ဟိုထွေထွေညီလာခံကတော့လေကျွန်တော်တို့မလုံနိုင်တဲ့အခါကျတော့ဒီဘက်ပိုင်းကတော့ကုလသမဂ္ဂဟိုထွေထွေညီလာခံဘက်တော့ဟိုမလုံဖြစ်ဘူးပေါ့။ဒါပေမဲ့ဟိုသူကပုံမှန်အဲ့လိုတော့ brief လောက်ရတာရှိပါတယ်။ဟိုအဲ့တော့ပုံမှန် brief လုပ်တာနဲ့အခု covid ချိန်နေနဲ့ဘာညာဆိုတော့လေသူတို့လည်းတန်းနဲ့ပေါင်းပြီးတော့လုပ်လိုက်တယ်ထင်ပါတယ
်ရခိုင်ပြည်နယ်မှာဧပြီလနောက်ပိုင်းတုန်းက covid-19 ဓာတ်ခွဲနမူနာတွေတင်ဆောင်လာတဲ့ကုလသမဂ္ဂအမတ်တစိပ်ပါကားတစီးတိုက်ခိုက်ခံခဲ့ရလို့မြန်မာနိုင်ငံသားရင်ပေါင်းတင်ဆုံးပြီးစစ်ဘာရေးဝန်ထမ်းတူဦးလည်းဒဏ်ရာရခဲ့ပါတယ်တိုက်ခိုက်မှုကိုကုလသမဂ္ဂတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကအပြင်းထန်ရှုတ်ချခဲ့ပြီးပွင့်လင်းမြင်သာမှုရှိရှိစုံစမ်းစစ်ဆေးဖို့လည်းတောင်းဆိုထားတာပါဒီကိစ္စဟာလေလုံခြုံရေးကောင်စီအစည်းအဝေးမှာပါဝင်နိုင်ကြောင်းဦးဟောက်တူစွမ်းကပြောပါတယ်
။ဒါတော့ဟုတ်ကဲ့မင်းနိုင်ပါတယ်ဒါလည်းဟိုမင်းနိုင်တဲ့ကိစ္စတွေပဲပေါ့။ဒီရခိုင်နဲ့ပတ်သက်လို့ကတော့သူတို့သိကျင်တာအကုန်မေးမှာပေါ့ဗျာ။မင်းတော့ဒါလည်းကျွန်တော်တို့သူရတော့ကျွန်တော်တို့စွမ်းစစ်ဆေးဟိုကွန်ပျူတာလည်းဖွင့်ပေးထားပြီးပြီလေ။အဲကျွန်တော်တို့ဒီဖွင့်ပြီးတော့ဒီဟာဒီလုတ်ဆောင်နေတဲ့ဟာတွေကတော့ဒါကျွန်တော်တို့ဖြစ်စင်နေရတော့ရှိတာပဲ။ဒါတွေကတော့ပြောမှာပေါ့။ဒါတွေကတော့ဒီတဲ့တဲ့ဟာတွေကတော့ကျွန်တော်တို့ဟိုဒီဇိုင်းတဲ့လူတွေလည်းကျွန်တော်ပေးထားတာရှိတယ်။ပေါ့နော်ဆိုတော့ဟိုသူတို့ဒီအထုပ်ကလေးအားလည်းကျွန်တော်နဲ့အများကြီးပေါင်းဆောင်ရနေတာရှိတယ်အချက်လက်တွေပါလေကလည်းကျွန်တော်လိုအပ်တဲ့ဟာတွေလည်းဟိုပံ့ပိုးပေးတာလည်းအများကြီးရှိပါတယ်သူတို့အထုပ်ကလေးနဲ့သူတို့ပဲပြောမှာပ
ါကြာတာပရင်းနဲ့လုံချုပ်ရေးကောင်စီတကပိတ်အစည်းအဝေးကျင်းပဖို့ကိုတော့ဗီတိန်နိုင်ငံကတိုက်တွန်းခဲ့တာပါမြမရေးနောက်ဆုံးအချိန်ဖြစ်ဖေဖော်ဝါရီလတည်းဆွေးနွေးခဲ့ချိန်မှာတော့မြမအစိုးရတွေပေါ်အစီအစိုက်ထောက်ခံမှုပေးခဲ့တဲ့တရုတ်နိုင်ငံရဲ့ကန့်ကွက်မှုကြောင့်အဖွဲ့ဝင်15နိုင်ငံပါကုလသမဂ္ဂလုံခြုံရေးကောင်စီကပူးတွဲချေချာချက်ထုတ်ပြန်မဲ့အစီအစဉ်လဲပြတ်ခဲ့မှုပါတယ်ရှင်ကျွန်မစုမမ
ထိုင်းနိုင်ငံမှာတော့ COVID-19 အရေးပေါ်အခြေအနေကာလအတွင်းအလုပ်သမားတွေဆန္ဒပြတာတွေမလုပ်ဖို့နဲ့အလုပ်ရှင်တွေကလည်းအလုပ်ရုံပိတ်သိမ်းတာတွေမလုပ်ဖို့အတွက်အမိန့်ထုတ်ထားပါတယ်။ဒါပေမဲ့လည်းဒီမတိုင်ခင်ကတည်းကအလုပ်ရုံတချို့ပိတ်သိမ်းထားပြီးအလုပ်သမားတွေအလုပ်လက်မဲ့ဖြစ်ရတာတွေကြောင့်ဒီအမိန့်နောက်ကျလွန်းနေတယ်လို့အလုပ်သမားရေးလှုပ်ရှားနေသူတွေကပြောပါတယ်။ထိုင်းဆိုရအလို့သမားဝန်ကြီးဌာနရဲ့ထုတ်ပြန်ချက်အရဒီမိတ်ဟာမေလ၈ရက်နေ့ကနေစတင်အသက်ဝင်လာတာဖြစ်ပြီးအလို့ရှင်အလို့သမားတွေတင်းတင်းကြပ်ကြပ်လိုက်နာဖို့အတွက်ထုတ်ပြန်ထားပါတယ်။ဒါကြောင့်ဒီအမိတ်ကိုသတိပြုကြဖို့လက်ရှိလုပ်လုပ်ကိုင်နေကြတဲ့မြန်မာအလို့သမားတွေကိုမြန်မာပြည်သားများရဲ့ပူးတွဲလှုပ်ရှားမှုကော်မတီဥက္ကဋ္ဌဦးမိုးကျိုးကတော့ပြောပါတယ်
ကဘေးယောဂါကာလမှာတိုင်းနိုင်ငံရဲ့အစိုးရနေပြီးတော့အရေးပေါ်ကာလသတ်မှတ်ထားပါတယ်။အဲအရေးပေါ်တာကာလဆိုရင်အခုဒါမဲ့မေလ31ရက်နေ့ထိဟာအရေးပေါ်ကာလဖြစ်ပါတယ်။အဲဒီကာလမှာတိုင်းအလုံရှင်တွေကလည်းလိုက်နာမှာဖြစ်သလိုတိုင်းနိုင်ငံရောက်ရွှေပြောင်းလူသမားတွေကလည်းလိုက်နာမယ်စီရင်စည်းကမ်းတွေကိုတင်းတင်းကြပ်ကြပ်ချမှတ်ထားပါတယ်။အလုံရှင်တွေကဒီကိုဗစ်အရေးပေါ်ကာလမှာအလုံသမားတွေကိုအလုံကထုတ်ပေးတာတွေလုံသားရင်ရှော့ချတာတွေမလုပ်ရဘူးလို့ပဲ အလုပ်သမားတွေနေနဲ့လဲဆန္ဒပြခြင်းတွေပါတယ်မပြုလို့ပါဘူးလို့တင်းတင်းကြပ်ကြပ်တားမြစ်ထားပါတယ်ခင်ဗျာ။ဘာကောက်ပါဝင်ရင်အလေပိုင်းဒေသတွေမှာတော့အဲ့လိုလူစုနေတာတွေအချက်လက်စုဆောင်နေတာတွေဥပဒေနဲ့လျော်လောက်တာမျိုးတွေလုပ်ဖို့အတွက်စုဆောင်းနေကြတိရတယ်။ဒီမေလရှိရနေ့စမပြထားလိုက်တဲ့လူမဝင်ကြနိုင်ရဲ့ကြေကြတဲ့စီကံရဆိုရင်တော့အဲ့ဒီလူစုဓာတ်တွေဆန္ဒပြဖို့ပြင်ဆင်တာတ
ကိုလည်းပြန်ဖွင့်ဖို့အတွက်ဒီအမိန့်ထဲမှာညွှန်ကြားထားပါတယ်အလားတူအလုံးမလုံးနိုင်ဘူးဆိုပြီးတပိတ်မောက်ခဲ့တဲ့အလုံးသမားတွေကိုလည်းအလုံးပြန်လုပ်ဖို့ညွှန်ကြားထားပါတယ်
အလုံးရှင်နဲ့အလုံးသမားတွေဟာပြီးခဲ့တဲ့ကာလအတွင်းတက်တနာတွေတက်ခဲ့တာမို့ဒီဥပဒေထောက်ပြန်တာနောက်ကျနေလို့နဲ့ဆိုပြီးဥမိုးကြောကတော့ဝေဖန်သွားပါတယ်ဥပဒေဟာဟိုကိုဗစ်ရေးပေါ်ကာလစတင်ရတဲ့ဟိုကအေဘယ်လာတဲ့ဟိုကရှိတယ်သူကအလုံးရှင်တွေကဒီဥပဒေရဆိုအလုံးသမားတော်တော်များများအလုံးဖြုတ်ဖြုတ်ကိုဗစ်ကိုအကြောင်းပြပြီးတော့နောက်ကိုဗစ်ရဲ့ဆိုးရင်အကြောင်းကြမှုအကြောင်းပြပြီး လုံသားရရင်ချော့ချော့ပြစ်ခဲ့ပြီးသွားပြီကိုဗစ်ကိုအကြောင်းကြပြီးတော့သူ့ရဲ့လုပ်ငန်းတွေရပ်ဆိုင်ပြီးသွားပြီဒီဝါလီကပြီးသွားပြီအဲ့တော့တိုင်းစိုးရဲ့အခြေအနေအချက်ကလုံငန်းတဲ့တလကျော်တဲ့ရရှိရမယ့်အခြေအနေအချက်ကအခုမှထအခြေအနေရတယ်ဆိုတော့မကောင်းဘူးလားဆိုတော့ကောင်းတယ်သို့တော့နောက်ကျနေတယ်လို့တော့ဝေဖန်ခြင်းတယ်ဒီထုတ်ပြန်ချက်ရအလုံသမားဆက်ဆံရေးအုပ်ဝေနဲ့အညီအလုံရှင်အလုံသမားတ
committee ကစီရင်မယ်ဆိုတဲ့အကြောင်းတွေပါရှိပါတယ်။ထိုင်းနိုင်ငံမှာမြန်မာအလုပ်သမားသုံးသပ်တဲ့မနေ့လှုပ်လှုပ်ကန်နေပြီးကိုဗစ်အရေးပေါ်ကာလမှာအလုပ်ရုံတွေပိတ်သိမ်းတာတွေလုပ်သားအင်အားချော့ချတာတွေကြောင့်အလုပ်သမားတောင်းကနန်းလောက်ဟာနေရက်ကိုပြန်ခဲ့ကြရပါတယ်။ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေပါတယ်။
COVID-19 ကပ်ရောဂါရင်ဆိုင်နေရဆဲအမေရိကန်ပြည်ထောင်စုမှာမေလဇန်ပိုင်းကစပြီးစီးပွားရေးလုပ်ငန်းတချို့ဖြည်းဖြည်းချင်းစတင်ဖွင့်လှစ်ခဲ့ပေမဲ့ပုံမှန်အခြေအနေတွေဘယ်တော့ပြန်ရောက်မလဲဒီလိုပုံမှန်အခြေအနေဆိုတာကလည်းဘယ်လိုပုံစံမျိုးဖြစ်မလဲစတဲ့ကပ်ရောဂါကူးစက်မှုတန်းကိုကြုံတွေ့ရတဲ့မြန်မာအမေရိကန်တွေကစိုးရိမ်နေကြပါတယ်အမေရိကန်မှာကပ်ရောဂါစတင်ကြုံတွေ့ပြီးနှစ်လအကြာကန့်သက်ထိန်းချုပ်မှုတွေကိုဖြေလျှော့ပြီးစီးပွားရေးလုပ်ငန်းတွေပြန်လည်လက်ပတ်နိုင်ရေးဘလို့အခြေအနေတွေရှိနေတယ်လဲဆိုတာကိုတင်ပြမှာပါရှင်။ကျမအင်ဂျင်နိုင်ပါ။နောက်ဆုံးသတင်းထုတ်ပြန်ချက်တွေအရအမေရိကန်ပြည်ထောင်စုမှာကိုဗစ်ရောဂါကူးစက်မှုကြောင့်တည်ဆုံးသူပေါင်း 8,000 ကျော်မကရှိခဲ့ပါတယ်။အလုံးလက်မဲ့ဥယျာဉ်ဟာဆိုရင်လဲတန်းနဲ့ချီရှိနေတာပါ။လောလောဆယ်မှာတော့ရောဂါကူးစက်မှုအခြေအနေပေါ်မူတည်ပြီးပြည်내အလိုက်စီးပွားရေးလုပ်ငန်းတစ်စိတ်တစ်ပိုင်းတချို့ကိုဧပြီလကုန်မေလဇန်ပိုင်းကစပြီးဖြည်းဖြည်းချင်းဖွင့်လှစ်နေပါတယ်။ယောဂကူးစက်မှုအဆိုးရွားဆုံးနဲ့ဗဟိုအချက်အချာဖြစ်ခဲ့တဲ့နယူးယောက်မြို့မှာအလုတ်လုတ်ကင်နေတဲ့ကိုဇော်လက်ကတော့လူတွေကိုယ်တိုင်ယောဂကူးမာကိုစိုးရိမ်နေစေဖြစ်ပြီးအိမ်မှာပဲနေကြစေဖြစ်တယ်လို့ VOE ကပြောပါတယ
်။အခုကဘယ်လိုဖြစ်လဲဆိုတော့ဖွင့်နေတာပြောတာကြာအခုယထားပေါ်မှာဆိုလည်းလူက10ယောက်မပြည့်ဘူးပြောရတယ်တော့အများဆုံးဆိုတာ10ယောက်လောက်ပဲမြင်နေတယ်။ကျွန်တော်တို့အခုဆင်းနေဆိုတာလည်းနေ့တစ်ပိုင်းပဲဆင်းတာဒီတပိုင်းမှာဆင်းနေဆိုတာဆိုင်ကြီးကလည်းမဖြစ်နေဆိုတော့စလောဘစ်စနစ်တွေဖြစ်တဲ့ကောဖွင့်လေဟိုကိုယ့်ရဲ့မိတ်တွေကလည်းပြတ်သွားမှာဖွင့်နေတော့လေလူကမလာဘူးအဲ့တော့ဒါဆိုင်ပဲကြည်ကြည်လာလိုက်နှစ်ယောက်သုံးယောက်လာလိုက်ပြတ်သွားလိုက်အဲ့တော့အလုပ်ကစီးပွားရေးကဖွင့်တာဖွင့်တယ်စီးပွားရေးကမကောင်းဘူးမကောင်းတော့ဆေးကလည်းမရှိဘယ်ကကုလို့ကုမလည်းမသိတော့လူတွေကအိမ်ထဲမှာပဲနေတာများတော်တော်တော့ဝတ်တောင်ဖောက်ဆော်ရပါဗျာပြောတာစားတော့လိုအပ်တဲ့ဟာပဲဝယ်
နယူးယောက်ပြည်နယ်အုပ်ချုပ်ရေးမှူးအန်ဒရူးကူမိုကတော့တနင်္လာနေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအများပြည်သူအပန်းဖြေတဲ့နေရာတချို့ကိုမေလ15ရက်နေ့မှာပြန်လည်ဖွင့်လှစ်ဖို့ရှိကြောင်းပြောကြားခဲ့ပြီးအခြေအနေတွေကိုကြက်ကြက်မက်မက်စောင့်ကြည့်သွားမှာဖြစ်တယ်လို့ဆိုပါတယ်။ကန်ယောဂါကြောင့်လုပ်ငန်းတွေထိခိုက်ဆုံးရှုံးခဲ့ရတဲ့နယူးယောက်ထက်ပြည်နယ်ဘာဖလိုမြို့က recycling pamplin plastic ဘူးတွေဝယ်ယူတဲ့အသေးစားလုပ်ငန်းပိုင်ရှင်ဦးစော်ဝင်းကတော့အမေရိကန်မှာပုံမှန်စီးပွားရေးလုပ်ငန်းတွေပြန်ပြည့်လည်ပတ်ဖို့ဒီနှစ်အကုန်ပိုင်းလောက်ထိတောင်မသေးကြတဲ့အနေအထားမျိုးရှိနေတယ်လို့ VOA ကပြောပါတယ
်ကျွန်တော်သဘောရတော့ပြန်ဖွင့်လာတယ်လိုအပ်ချက်ရပြန်ဖွင့်လာတယ်ဖွင့်သိမ့်တယ်သို့တော့ဖွင့်လာနေပဲချက်ချင်းဟိုပုံမှန်အနေအထားကြီးပုံစံမျိုးချက်ချင်းဟုန်တိုင်းရေးပြီးတော့ဟိုအားရပါရဖွင့်လာမျိုးတွေစားတော့ဆိုင်တွေဘားတွေအဲ့လိုမျိုးတွေဝင်ထွက်မယ်သုံးတယ်ဆိုတာမျိုးတွေဟိုအခြားလူရင်းထိတွေ့ပြီးလောက်ရတဲ့စန္ဒလိုဟာမျိုးနေစလုံးလိုဟာမျိုးဓာတ်တွေဆိုရင်တော့အခုချိန်မှာချက်ချင်းဟိုရုပ်တရက်ပြန်လို့အချိန်ဟုန်နဲ့ပြန်လို့ဖို့အတွက်ကိုတော်တော်လေးကိုဂရုစိုက်ရမယ်မဖြစ်နိုင်သေးဘူးနော်အနေရည်ထပ်ပြီးကြုံရနိုင်ရည်စီသေးတယ
်အမေရိကန်မှာကိုဗစ်ရောဂါကူးစက်မှုဟာပြည်내အလိုက်ကွာခြားတဲ့အထက်မှာအသက်သာဆုံးနဲ့ထိန်းချုပ်နိုင်တဲ့အနေအထားရှိနေတဲ့ပြည်내ကတော့ကယ်လီဖိုးနီးယားဖြစ်ပါတယ်နေအိမ်မှာပဲနေဖို့ကန့်သက်ချက်တွေကိုမေလဇန်ပိုင်းမှာစတင်ဖြေလျှော့ပေးခဲ့ပြီးမေလ၄ရက်နေ့ကစလို့အဝတ်အစားဖက်ရှင်ဆိုင်ပ ပန်း ရောင်း ဆိုင် တွေ နဲ့ စာ အုပ် ဆိုင် တွေ စရ တဲ့ လက်လီ ရောင်း ချ တဲ့ ဆိုင် တချို့ ကို ပြန် လည် ဖွင့် လှစ် ခွင့် ပြု ခဲ့ ပါ တယ် ဒါပေမဲ့ လည်း အခု ချိန် ထိ virus ကာကွယ် ဆေး မရှိ သေး တာ virus နဲ့ ပတ်သက် လို့ အသေး အချာ မသိ သေး တဲ့ အတွက် လူ တအူး နဲ့ တအူး အကွာ ဝေး နဲ့ နေ ဖို့ နှာခေါင်း ဆီး တက် ဖို့ လက် ကို မကြာ ခဏ ဆေး ဖို့ စတာ တွေ ကို တော့ မဖြစ် မနေ လိုက် နာ ဖို့ လိုအပ် နေ ကြောင်း California ပြည်နယ် အထွေ ထွေ ယောဂါ ကု သမားတော် Dr. Mosan က VOE ကို ပြော ပါ တယ်
ကျွန်တော်တို့ လက်ရှိ အခြေအနေ က တော့ control ဖြစ် တယ် ဆို ရင်လည်း ကျွန်တော်တို့ အရာ တိုင်း က ဟို ယတိ ပြက် ကြီး ဆုံး ဖြတ် ချက် ချလို့ မရ သေး ဘူး ဘော နော် ဘာ ဖြစ် လာ မလဲ ဆို တာ ဘာ မှ မ သိ ဘူး ဒီ virus က လည်း ကို က လော လော လက် အသစ် ဖြစ် နေ တယ် လူ တိုင်း တွေ့ က ဒါ က အသစ် ဆန်း လို့ ဖြစ် နေ တော့ ကျွန်တော်တို့ တတ် နိုင် တလောက် တော့ social distancing တို့ ဒီ hand hygiene တို့ ဒီ mask တို့ ကို အဓိက ထား ပြီး တော့ ဆက် လုပ် ွား မယ် ဆို ရင် တော့ ဒါ အကောင်း ဆုံး ဘော နော် vaccine မထွက် ချင်း ကတော့ ကျွန်တော် ထင် တယ် ဒီ လူတွေ ရဲ့ ဒီ daily practice ကို အတိအကျ ကျင့် သုံး ဖို့ လိုမယ် လို့ ထင် ပါ တယ် ခင်ဗျာ
Coronavirus ကရောဂါအပြင်းထန်ကြုံတွေ့ခဲ့ရတဲ့ American ပြည်ထောင်စုမှာစီးပွားရေးလုပ်ငန်းတွေနဲ့စာသင်ကျောင်းတွေပြန်လည်ဖွင့်လှစ်နိုင်ရေးအင်္ဂါနေ့က American အထက်လွှတ်တော်မှ Video Conference ကျင်းပပွဲပြုလုပ်ခဲ့ပါတယ်။အဲ့ဒီမှာ American ကူးစက်ရောဂါထိပ်တန်းကျွမ်းကျင်သူ Dr. Anthony Fauci ကတော့စီးပွားရေးလုပ်ငန်းတွေကိုအလျင်စလိုပြန်လည်ဖွင့်လှစ်မယ်ဆိုရင်နောက်တစ်ချိန်ရောဂါကူးစက်မှုအန္တရာယ်ကြီးကြီးမားမားကိုရင်ဆိုင်ရဖို့ရှိကြောင်းကျင်းပပွဲမှာသတိပေးပြောဆိုခဲ့ပါတယ်။ပုံမှန်အခြေအနေမျိုးပြန်လည်စတင်တာမျိုးမလုပ်ခင်လူတွေမှာ virus ရှိမရှိစစ်ဆေးမှုတွေကိုမဖြစ်မနေလုပ်ဖို့ဒေါက်တာ Fauci ကအကြံပြုခဲ့ပါတယ်ရှင်
။ညောင်မျိုးဆေးရုံတစ်ခုကအရေးပေါ်ဌာနမှာတာဝန်ကျတဲ့ဆရာဝန်တဦးမကြသေးခင်ကကိုအဆုံးစီရင်ထားတဲ့အတွက် COVID-19 ကရောဂါကြောင့်ကျန်းမာရေးဝန်ထမ်းတွေသေဆုံးမှုအပေါ်မှာပြန်ပြီးတော့အာရုံစိုက်လာခဲ့ကြပါတယ်။ဒီကရောဂါကသူတို့အပေါ်မှာမယုံနိုင်လောက်အောင်ဝန်တော့ဝန်ပိုးကြီးတစ်ခုလိုဖြစ်လာနေတာနဲ့အသက်မကယ်နိုင်လိုက်ပဲသေဆုံးသွားတာတွေစတဲ့နေစဉ်ရင်ဆိုင်နေရတဲ့အခြေအနေနဲ့ပတ်သက်ပြီးတော့ virus and ye ကိုရှေ့တန်းကနေရင်ဆိုင်နေရတဲ့ဆရာဝန်တဦးက VOE ကိုပြောပြထားတဲ့အကြောင်း Caroline Presotti ရဲ့သတင်းလောက်ကိုကျွန်တော်ရန်နိုင်ကပြောပြပြီးမှာဖြစ်ပါတယ်ဗျာ Dr. Rochita Gandhi ဟာ American နိုင်ငံမှာ coronavirus ကူးစက်မှုအဆိုးအဆုံးဖြစ်နေတဲ့ညူယောက်မြို့မှာ virus ကူးစက်မှုတွေကိုရှေ့တန်းကနေရင်ဆိုင်ကူးတာပေးနေတဲ့ဆရာဝန်တဦးဖြစ်ပြီးသူတို့ရင်ဆိုင်နေရတဲ့အခြေအနေကိုအခုလိုရှင်းပြပါတယ်
It's like soul crushing what we see on
အရေးပေါ်ဌာနနဲ့အပေါ်တက်ကအထူးစက်မှတ်ကုသဆောင်တဲ့တခြားအဆောင်တွေမှာနေ့စဉ်ကြုံတွေ့နေရတဲ့အခြေအနေကစိတ်တက်ကြစရာစိတ်ပျက်စရာအခြေအနေပါကျမတို့ရင်ဆိုင်နေရတဲ့အရာကဘလို့ကုသရမလဲဆိုတာကိုတရားရဂိုင်းတို့အမှန်တကယ်နားမလဲပါဘူးအဲ့ဒီအတွက်ကျမတို့စိတ်ပျက်မိပါတယ်ဘလို့လုပ်ရမလဲဆိုတာကိုကျမတို့လည်းအယမ်းသိချင်ပါတယ
်နောက်ဆရာဝန်တဦးကတော့ Dr. Rotem Friday ပါ
We're so busy and
ကျမတို့အရန်လုံများပြီးတော့နေမကောင်းတဲ့လူနာတွေအရန်များပါတယ်
။အခုလိုအချိန်မှာတို့နဲ့အတူအများတန်းရှိနေတာကတော့စိတ်ဖိစီးမှုတွေပဲဖြစ်တယ်လို့ဒေါက်တာရိုဒမ်ဖရိုက်ဒါကပြောပါတယ်
။ It's just hard, you know, families bring their loved ones
to the hospital and then they need to see them. တို့ချစ်တဲ့သူတွေကိုအရေးပေါ်ကိုလာပို့ကြရပါတယ်။ပြန်တွေးဖို့ဘယ်လောက်ကြာမလဲဆိုတာလည်းမသိနိုင်ပါဘူး။သတင်းပတ်နဲ့ချီပြီးတော့လည်းကြာနိုင်ပါတယ်။အိမ်ကနေပြီးတော့ဖုန်းခေါ်လာတာကိုစောင့်ကြရပါတယ်။တချို့ကလည်းဖုန်းဝင်လာမှကိုကြောက်နေကြပါတယ်
။ဒေါက်တာဖရိုက်ဒါဟာပင်ဆယ်ဗေးနီးယားနဲ့နယူးယောက်ပြည်နယ်ကဆေးရုံသေးလေးတစ်ခုမှာအလုပ်လုပ်တာပါ။အခုတော့ဒီပြည်နယ်နှစ်ခုလုံးမှာစီးပွားရေးအလုပ်ငန်းတွေကိုဖြည်းဖြည်းချင်းပြန်ဖွင့်နေပြီလို့ပြောပါတယ်
။ There's the getting our country back.
နိုင်ငံကိုပုံမှန်ပြန်လည်ပတ်ဖို့အတွက်လုပ်နေကြပြီးတော့စီးပွားရေးကိုလည်းပြန်ဆောက်နေပါပြီ။ဒါမဲ့တစ်ဖက်မှာလည်းကျမတို့ဆေးရုံတွေမှာကြုံတွေ့ခံစားနေရတာတွေကိုလည်းမြင်နေရပါတယ်။တကယ်လို့သာအခုလိုမျိုးနောက်တစ်ကြိမ်ဖြစ်လာခဲ့မယ်ဆိုတဲ့ခံစားမှုမျိုးပါ။နောက်တစ်ကြိမ်အခုလိုမျိုးထပ်ဖြစ်လာတဲ့အခါမှာကျမတို့မှာဒီယောဂါကိုကာကွယ်တိုက်ဖြတ်ဖို့အတွက်ဆေးပစ္စည်းကိရိယာတွေ၊ကတင်တွေ၊ကျန်းမာရေးဝန်ထမ်းတွေအလုံးလောက်ရနိုင်မလားဆိုတာကိုစိုးရိမ်နေကြပြီးတော့ဒီစိုးရိမ်မှုကအလွန်ကြီးပါတယ
်။ဒေါက်တာဖရိုက်ဒါသူအလုံးလုံးနေတဲ့Montefiore Nayak ဆေးရုံကိုလာဖို့အတွက်တနေ့ကို2နာရီလောက်အချိန်ပေးရပြီးတော့အသွားအပြန်4နာရီလောက်ကြာပါတယ်။အိမ်ပြန်ရောက်တဲ့အချိန်မှာတော့ယောဂါပိုးတွေတည်အောင်ရေနည်းနဲ့ပိုးသက်ဆေးရည်ကိုရောပြီးတော့ရေချိုးရပြီးသူ့ရဲ့ခင်မောနဲ့သားသမီး3ယောက်ကိုအချိန်ပေးနိုင်ဖို့အတွက်လုံးနဲ့မိသားစုကြားမှာသဟဇာတာဖြစ်ဖို့အခက်အခဲတွေတွေ့နေတယ်လို့လည်းပြောပါတယ်
။ It's tough. I won't lie.
ဖြစ်ခဲ့ပါရဲ့ရှင်။ကျွန်မမညာချင်ပါဘူး။အားလုံးအဆင်ပြေရဲ့လို့ကျွန်မမပြောချင်ပါဘူး။
ဒေါက်တာဂန်နီရဲ့ခင်မုန်းကတော့ဆေးရောဂါဆိုင်ရာဆရာဝန်ဖြစ်ပြီးသူမျက်နှာကိုကြည့်လိုက်တာနဲ့စိတ်ခံစားမှုဘယ်လိုရှိနေတယ်ဆိုတာကိုပြောပြနိုင်သူဖြစ်ပါတယ
် So sometimes it's something as simple as like
တခါတလေကျမတို့ဆိုဖာကိုမမထိုင်ပြီးအင်တာနက်ကနေဟာတာကားတွေကြည့်တယ်စိတ်အပန်းပြေစေမဲ့တချင်းတွေဖွင့်နားထောင်ဖြစ်ပြီးတော့အလုပ်အကြောင်းကိုလုံးဝမပြောဘဲတကယ့်ကိုရေးရတဲ့ဟာတာကားတွေကိုပဲကြည့်ကြပါတယ
်ဒေါက်တာဂန်ဒီဟာအိန္ဒိယကနေအမေရိကန်ကိုလာတဲ့ပထမမျိုးဆက်ဖြစ်ပြီးအောင်မြင်မှုတွေကသူမကိုအခုလိုဆက်လုပ်ဖို့တွန်းအားတွေဖြစ်စေခဲ့တာလို့ပြောပါတယ်အသက်98နှစ်အရွယ်အမျိုးသမီးကြီးရဲ့အသက်ကိုလက်လျှော့လိုက်ရတော့မယ့်အခြေအနေနဲ့ပတ်သက်ပြီးတော့သူ့ရဲ့သားသမီးတွေနဲ့ဆွေးနွေးခဲ့ပြီးတဲ့နောက်အန်အောစရာအခြေအနေကြုံခဲ့ရတာကိုလည်းရှင်းပြပါတယ
်။ She proved me wrong and that's a great feeling. I am happy to be wrong.
သူနေပြန်ကောင်းလာပြီးကျမမှားတယ်ဆိုတာသက်သေပြခဲ့ပါတယ်။ဒါကဝမ်းသာစရာကောင်းပါတယ်။ဒီလိုအမှားမျိုးကိုကျမဝမ်းသာပါတယ်။ဒီလိုကိစ္စမျိုးမှာမှားတာကတော့ကျမအယံဝမ်းသာပါတယ်။ဒါမျိုးကစိတ်အားတက်စရာဖြစ်ပြီးတော့မယုံနိုင်တော့အောင်ပဲအဲ့ဒီအမျိုးသမီးကတကယ်အာဃအမျိုးသမီးပါ။
ကိုရိုနာဗိုင်းရပ်စ်တိုက်ဖျက်ရေးကိုရှေ့တန်းကနေရင်ဆိုင်နေကြတဲ့ဆရာဝန်တွေနဲ့ကျမ၏ဝန်ထမ်းတွေဟာအန်ဒီရီဂျာကပဲအခုလိုအောင်မြင်မှုတွေရတဲ့အခါမှာလဲဒီအောင်မြင်မှုတွေကိုမျက်နှာဖုံးတွေအောက်ကပဲဆက်လက်ပြုံးပျော်နေကြတာဖြစ်ပါတယ်ခင်ဗျာ
ကျမခွာညိုပါရှင်အမေရိကန်ပြည်ထောင်စုအနေနဲ့အခုလိုကိုရိုနာဗိုင်းရပ်စ်ပြန့်နှံ့နေတဲ့ကာလအတွင်းအီရန်ဗင်နီဇွဲလားနဲ့မြောက်ကိုရီးယားနိုင်ငံတွေစီဆေးဝါးနဲ့စားသောက်အကူအညီတွေကူညီနိုင်အောင်ချမှတ်ထားတဲ့ပိတ်ဆို့တံခတ်မှုတချို့ကိုဖြေလျှော့ပေးဖို့လူခွင့်ရေးအဖွဲ့တွေအကူအညီပေးရေးလုပ်ငန်းဌာနတွေနဲ့တန်တမန်ဟောင်းတွေကတောင်းဆိုနေကြတဲ့အကြောင်း VOA သတင်းတောက် Brian Patton ရဲ့သတင်းတပုတ်ကိုပြောပြပေးမှာပါအာဏာရှင်ဆိုရတွေပေါ်အမြင့်ဆုံးဖိအားပေးရေးမဟာဗျူဟာကလူသားချင်းစာနာမှုအကူအညီတွေကိုဆန့်ကျင်ရမကြဘူးလို့သမ္မတထရမ့်ကိုထောက်ခံသူတွေကပြောကြသလိုသူတို့အနေနဲ့လက်ရှိအာဏာရအစိုးရကအာဏာကိုဆက်ပြီးစုပ်ကိုင်ထားနိုင်ကောင်းထားနိုင်မဲ့အကူအညီမျိုးကိုလည်းမပေးလိုကြဘူးလို့ပြောကြပါတယ်အီရန်နိုင်ငံကိုလက်နက်ရောင်းဖို့ကန့်သက်ချက်တပ်တန်းထတ်တိုးဖို့အမေရိကန်အောက်လွှတ်တော်မှာပါတီနှစ်ရက်လုံးကအမတ်တွေရဲ့90ရာခိုင်နှုန်းကတိုက်တွန်းတောင်းဆိုနေတဲ့အချိန်မှာပဲအီရန်နိုင်ငံကလည်းကိုရိုနာဗိုင်းရပ်စ်ပြန့်နှံ့လာနေချိန်ပြီးခဲ့တဲ့ဧပြီလထဲမှာပထမအကြိမ်ဖြစ်စစ်ဖက်ဆိုင်ရာဂျိုရုလွတ်တင်ခဲ့တာပါအီရန်နိုင်ငံဟာအရှေ့အလယ်ပိုင်းဒေသအတွင်းကိုရိုနာဗိုင်းရပ်စ်တန်ကိုအမြင့်ဆုံးခံရတဲ့နိုင်ငံဖြစ်ပါတယ်ဒါကြောင့်လည်းအီရန်နိုင်ငံတဲကိုအရေးကြီးတဲ့ဆေးနဲ့ဆေးပစ္စည်းတွေတင်ပို့ပေးနိုင်ဖို့ကုန်သွယ်ရေးနဲ့ဗန္ဒာရေးဆိုင်ရာကန့်သက်ပိတ်ပင်ချက်တချို့ကိုဖြေလျှော့ပေးဖို့တောင်းဆိုမှုတွေတိုးလာနေတာလည်းဖြစ်ပါတယ်။ Peter Harrell က Center for a New American Security အဖွဲ့ကပါ။
A moral obligation countries imposing sanctions have to minimize
ဒီတိုင်းမှာပဲတန်ခတ်အရေးယူမှုချမှတ်တဲ့တိုင်းပြည်တွေအနေနဲ့ကျင့်ဝတ်ပိုင်းအရာလိုက်နာရမယ့်တာဝန်ကတန်ခတ်အရေးယူမှုရဲ့ဆိုးရွားတဲ့ဒဏ်တွေအရက်သားလူမှုအပေါ်တက်ရောက်မှုလျော့ဝါအောင်လုပ်ဖို့ဖြစ်ပါတယ်လို့သူကပြောပါတယ်။ဗနီဇွဲလားနိုင်ငံမှာလည်းဆိုရှယ်လစ်ခေါင်းဆောင်သမ္မတနီကိုလတ်စ်မာဒူရိုရဲ့အာဏာအားလျော့သွားအောင်ရေနံထုတ်လုပ်ငန်းကိုအမေရိကန်နိုင်ငံကပိတ်ဆို့တန်ခတ်မှုမလုပ်ခင်ကတည်းကအစားအစာနဲ့စေဝါတွေပြတ်လန့်နေတာပါ။လောင်စာတင်ပို့ရောင်းချမှုဟာဗနီဇွဲလားနိုင်ငံရဲ့အသက်သွေးကြောစီးပွားရေးလုပ်ငန်းဖြစ်ပါတယ်။ကမ္ဘာကယောဂဖြစ်တဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်ကမ္ဘာလောင်စာဆီဈေးွက်ပြက်ပြီးဈေးတွေထိုးကျခဲ့တာကြောင့်ဗန်နီဇွဲလားရဲ့အခြေအနေပိုပြီးတော့ဆိုးလာနေပါတယ်။တကယ်လို့မာဒူရိုမပါဘဲဗန်နီဇွဲလားနိုင်ငံမှာဂျားဖြတ်အစိုးရဖွဲ့မယ်ဆိုရင်ပိတ်ဆို့တန်ခတ်မှုတချို့ကိုလျှော့ပေါ်ပေးမယ်လို့အမေရိကန်နိုင်ငံခြားရေးဌာနကကန့်လန့်ထားပါတယ်။ဒါပေမဲ့ဗန်နီဇွဲလားကအမေရိကန်ရဲ့ကမ်းလှမ်းချက်ကိုလက်မခံပါဘူး။သမ္မတမာဒူရိုကလည်းဒီကယောဂဘေးကြောင့်လာမယ့်နှစ်လွှတ်တော်ရွေးကောက်ပွဲတွေကိုဖျက်ကောင်းဖျက်မယ်လို့ပြောထားတာပါ။မြောက်ကိုရီးယားမှာတော့အကြမ်းပြချက်မပေးဘဲခေါင်းဆောင်ကင်ဂျုံအွန်လူမြင်ကွင်းကအကြာကြီးပျောက်သွားပြီးမှပြန်ထွက်လာတာနဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုလုံးဝမရှိကြောင်းမြောက်ကိုရီးယားအာဏာပိုင်တွေရဲ့မရေမရာပြောဆိုချက်တွေဟာအစကတည်းကမှအစာရေစာမလောက်မငှဖြစ်နေတဲ့နိုင်ငံမှာကတ်ယောဂါကြောင့်ရိတ်ခါပြတ်ကုန်တော့မလားဆိုတဲ့စိုးရိမ်စိတ်တွေတိုးလာနေတာကိုတော့ယော့မသွားစေပါဘူး။မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်အစီအစဉ်တွေကြောင့်ပိတ်ဆို့ကန့်သတ်မှုတွေပြင်းပြင်းထန်ထန်လှုပ်ဖို့ထောက်ခံသူတွေကတော့ကိုရိုနာဗိုင်းရပ်စ်ဆိုင်ရာအကူအညီတွေကအာဏာရှင်အစိုးရတွေအတွက်လက်နက်ထုတ်လုပ်မှုနဲ့ဥပဒေမဲ့လုပ်ရက်တွေမှာအရင်အမြစ်တွေဖြစ်ပိုးပြီးအသုံးချစရာဖြစ်လာစေလိမ့်မယ်ဆိုပြီးကန့်ကွက်နေကြတာပါ။ Richard Goldberg က Foundation of Defense Democracies အဖွဲ့ကပါသူကအခုလိုပြောပါတယ
် During this virus our sanctions force behavioral change
ကျွန်တော်တို့ရဲ့တန်ခတ်အရေးယူမှုတွေကဒီဗိုင်းရပ်စ်ရောဂါကာလအတွင်း အာဏာရှင်အစိုးရပြုတ်မှုလှုပ်ဆောင်ပုံတွေကိုပြောင်းသွားစေပြီးသူတို့မှရှိတဲ့ငွေကိုဥပဒေမဲ့လုပ်ရက်တွေအတွက်မသုံးဘဲဗိုင်းရပ်စ်တိုက်ဖျက်ရေးမှာသုံးလာမယ်ဆိုရင်တော့ဒါကအမေရိကန်ပြည်ထောင်စုနဲ့ကျွန်တော်တို့နိုင်ငံရဲ့လုံခြုံရေးအတွက်ပါတကယ်ရလာကောင်းဖြစ်လာမှာပါလို့ပြောသွားတာပါကယောဂါကြောင့်အမေရိကန်ရဲ့ပြိုင်ဘက်တွေအာနေကောင်အာနေသွားနိုင်ပေမဲ့လည်းအာနာရှင်ခေါင်းဆောင်တွေပေါ်ဖိအားပေးတာနဲ့အဲ့ဒီအာနာရှင်တွေလက်အောက်မှာနေထိုင်ရတဲ့လူစုအတွက်လူသားချင်းစာနာမှုအကူအညီတွေပို့ပြီးတော့လိုအပ်လာနေတဲ့အခြေအနေကြားမှာဟန်ချက်ညီလှုပ်ဆောင်ဖို့လူခွင့်ရေးအဖွဲ့တွေနဲ့တခြားအစုအဖွဲ့တွေကအမေရိကန်ပြည်ထောင်စုကိုတိုက်တွန်းနေကြပါတယ်ရှင်။ကျွန်မခွာညိုပါ
VOA American အတန်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jodu Salon တို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။ဥဆက်ပြီးတော့အင်ကာညဆွေးနွေးခန်းအစီအစဉ်ကိုနှာစင်ရပါမယ်။ COVID-19 ရောဂါထိန်းချုပ်ကာကွယ်ကုသရေးလုပ်ငန်းတွေပိုပြီးထိရောက်လျင်မြန်ကျေပြန့်စွာဆောင်ရွက်နိုင်ဖို့နဲ့ထာဝရငြိမ်းချမ်းရေးအတွက်ဆိုပြီးမေလ10ရက်နေ့ကနေဩဂုတ်လ31ရက်နေ့အထိပြစ်ခတ်တိုက်ခိုက်မှုရပ်ဆဲထားမယ်လို့တမတော်ကမေလ9ရက်နေ့မှာကြေညာပါတယ်အပြည့်ရထားမဲ့ဒေသတွေထဲမှာတော့တမတော်အဆိုအဖြစ်နိုင်ငံတော်ကအကြမ်းဖက်လို့တတ်မှတ်ကြေညာထားတဲ့အကြမ်းဖက်အဖွဲ့အစည်းတွေရှိတဲ့နေရာတွေတော့မပါပါဘူးဒီအပြည့်ရကြေညာချက်မှာဖော်ပြထားသလိုကိုဗစ် -19 ရောဂါထိန်းချုပ်ကာကွယ်ကုသရေးထိထိရောက်ရောက်လုပ်နိုင်မှာပါလားဒီလိုအပြည့်ခက်ရဆရာကကုလသမဂ္ဂတွင်မှုချုပ်တိုက်တွန်းထားတာနဲ့ကိုကင်ညီပါရဲ့လားအပြည့်ရထားတဲ့ကာလအတွင်းနောက်ဆက်တွဲဘာတွေဖြစ်လာနိုင်ခြေရှိပါသလဲစာရည်နဲ့ပတ်သက်ပြီးအမေရိကန်ခြေစားရေး Stimson Center က Non Resident Fellow သုတေသီတူဖြစ်သူကိုအမရတီဟာပြည်တော်စု Institute ကသုတေသီတူဖြစ်သူကိုစိုင်းထွန်းအောင်လင်တို့နဲ့သုံးသပ်ဆွေးနွေးထားပါခင်ဗျာကိုအမရတီယာနဲ့ကိုစိုင်းထွန်းအောင်လင်မင်္ဂလာပါခင်ဗျာ
ဟုတ်ကဲ့မင်္ဂလာပါခင်ဗျာ
ဒီဆွေးနွေးခန်းအစီအစဉ်မှာပါဝင်ဆွေးနွေးပြီးတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာကျွန်တော်တို့ဒီပြီးခဲ့တဲ့ရက်ကပဲတမတော်ကနေပြီးတော့ထုတ်ပြန်တဲ့ကြေညာချက်ပေါ့နော်ပြစ်ခတ်တိုက်ခိုက်မှုရစဲရေးနဲ့ထာဝရငြိမ်းချမ်းရေးဆိုင်ရာထုတ်ပြန်ကြေညာချက်ဆိုတာတခုထွက်ထားတဲ့ပုံမှာအခြေခံပြီးတော့ဆွေးနွေးကြမှာပါဆိုတော့ပထမဦးဆုံးကအဲ့ဒီကြေညာချက်ကိုဖတ်ရတဲ့အချိန်မှာကိုအမရတီဟာပထမဦးဆုံးဘယ်လိုနားလည်မိပါလဲခင်ဗ
ျကျွန်တော်အနေနဲ့ကနားလည်မိတာပေါ့လေပထမတစ်ခုက၃ချက်ပေါ့ပထမတစ်ချက်ကတော့တမတော်အနေနဲ့ဒီလက်ရှိ NCA ထိုးထားခြင်းမရှိသေးတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့ရှိတယ်။အဲ့ဒီအဖွဲ့တွေကလည်း COVID-19 အတွက်သူတို့လှုပ်ဆောင်တာတွေလည်းရှိတယ်။အဲ့ဒီအဖွဲ့တွေနဲ့ပူးပေါင်းပြီးတော့ COVID-19 အတွက်လှုပ်ဆောင်ဖို့တရုတ်ပြည်နယ်ဆက်ကနေပြန်လာတဲ့ဒီမြန်မာလူသားတွေအားလုံးကိုအဆင်ပြေစွာနေရာပြန်ချပေးဖို့အတွက်ပူးပေါင်းဆောင်ရွက်ဖို့အတွက်ကတစ်ချက်ပေါ့။ဒုတိယတစ်ချက်ကတော့ဒီ CA ထိုးထားတဲ့အဖွဲ့တွေနဲ့ဆိုရင်လည်းဒီ COVID-19 ရဲ့အခြေအနေပေါ်မူတည်ပြီးတော့ကျွန်တော်တို့ကဒီ coordination mechanism ကိုဆက်ပြီးတော့လှုပ်ဆောင်ဖို့အတွက်ဒီထက်ပိုပြီးတော့နှစ်ခုနားလည်မှုတိစောက်ဖို့အတွက်စူးစမ်းရတဲ့ဖြစ်ရတခုပါဘယ်လို့ဆိုဒီ request ကလည်း NCE ကိုဖွဲ့ရလာတာ哦တတိယတစ်ချက်ဒါပေမဲ့တမတော်အနေနဲ့ဆိုစဉ်းစားတာဘာလဲဆိုကျွန်တော်တို့ဒီမြင်းများများဖြစ်တဲ့ကိစ္စရှိရယ်ပြီးတော့သူ့အနေနဲ့ရခိုင်ပြည်နယ်မှာလည်း ongoing issue တွေလည်းရှိနေတယ်အဲ့ဒီအတွက်သူ့အနေနဲ့ကတော့ဒီ terrorism လို့သတ်မှတ်ထားတဲ့အဖွဲ့တွေကိုနားမထောင်ဘူးဆိုတဲ့အတွက်သူကတော့ဒီလက်ရှိဖြစ်နေတဲ့ရခိုင်ပြည်နယ်အရေးအရောဆက်ပြီးတော့သွားမယ်ဆက်ပုံစံမျိုးပေါ့ဒီတော့၃ဘိုင်းပေါ့ဒီဟိုလက်မှတ်ထိုးထားတဲ့ဖွဲ့တွေလည်းသူပူးပေါင်းမှုအတွက်လမ်းစာတစ်ခုဖွင့်လိုက်တယ် coordination အတွက်လက်မှတ်ထိုးထားတဲ့ဖွဲ့လည်းပုံနည်းစာကိုတိစောက်မယ်တစ်ချိန်တည်းမှာပဲလက်ရှိရှိနေတဲ့ပုံမှန်လုံခြုံရေးစနစ်ကိုလည်းဆက်ပြီးတော့တိုးမြှင့်သွားမယ်ဆိုတာမျိုးကြောင့်နားလည်ပါတယ်ခင်ဗ
ျဟုတ်ကဲ့ကိုစိုင်းထွန်းအောင်လေးနေနဲ့ရောဒီထုတ်ပြန်ချက်ကိုပထမဆုံးဖတ်ရတဲ့အချိန်မှာဘယ်လိုနားလည်မိပါသလဲ
အဲပေါ့ပထမဆုံးကျွန်တော်ပြောချင်တာဥမာဒီထုတ်ပြန်ချက်ဒီ bari မထွက်ခင်ကတည်းကအစောပိုင်းကတည်းကစစ်တပ်အနေနဲ့ကတော့ဒီကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်ပြီးမှသူအရင်ဆုံးသတိပြုမိတဲ့အဖွဲ့အစည်းဆိုတာအဲ့တော့ကျွန်တော်တို့ထင်ထင်ရှားရှားတွေ့ရတာပေါ့နော်ဥမာဒီဇန်နဝါရီဖေဖော်ဝါရီလောက်ကတည်းကဥမာလွတ်တော်တွေဘာတွေတဲမှာဟို mask တွေဘာတွေတက်ပြီးလောက်တာလို့ဘာလို့တော့ဒါမျိုးအရင်စလာတော့ဘာပဲပြောတော့ဒါမြန်မာပြည် Then the main two machine, the first institution in Hamadu, to a Nadon Center, oh, the Long Yong Yi Yao, Chama Yi, Mura Long Yong Yi Yao, not the Guadi, Human Security Yava to Tikai Nine, as a Mura Sovang to Piena Shire, who coordination a poor Primula party. I met the Kushira, oh, the tall Levono, Kula Damgaru Baruma, see where the body, the round Apia Lobima. ถ้าผิดล่ะเด้โหอเปียใส่เลยหรอครับอยู่တော့ผิดတော့ဗောဒါပေမဲ့မြန်မာပြည်မှာဖြစ်နေတဲ့စည်ရေပြိပခာဒီစီရီယာတို့ဒီအခြေလေပိုင်းတော့မှာဖြစ်တဲ့ပြိပခာတွေလောက်မကြီးတော့ညာလဲတို့တော့ဒီဟာအညောင်းတေးတေးလေးပဲဖြစ်လေကသာဖြစ်လေကသာဥမာနိုင်ငံတကာသတင်းတွေမှာမကြခဏဖော်ပြခံရတဲ့ဟာမျိုးလေးတွေဖြစ်နေတော့အဲ့ဒါတွေကြောင့်များဒီလိုနောက်ကျပြီးမှလုတ်လာသလိုလဲ
ແລະແນ່ໆတော့တန်ရရှိတယ်ဗောနော်အစောပိုင်းတော့သူပြင်တာတော့ပြင်တာပဲဗောနော်โอเคကိုကိုစိုင်းထွန်းလည်းပြောတယ်လို့ခုနနည်းများနောက်ကျသလားဆိုတော့ကိုအမရဒီကျင်ညာချက်ကတကယ်တကယ်ဆိုရင်အတော်စောစောကလေးကိုကထုတ်တင်တဲ့ကျင်ညာချက်လို့ပြောကြတာရည်လည်းရှိတာဗောနော်ကျွန်တော်တို့ဒီပထမဦးဆုံးယောဂကူးစက်တဲ့လူနာတွေ့ပြီးသိမကြခင်ကလေးကဗောဘာလို့လဲဆိုတော့ဒီတိုက်ပွဲတွေကြောင့်ထွက်ပြေးနေကြတဲ့လူတွေက
ကတိတ်နောက်ကြပြီးတော့မျောလင့်ထားတာထက်များတိတ်ပြီးတော့နေလွန်းတယ်လို့မြင်ကြရင်ကောအဲ့ဒီအမြင်ပေါ်မှာကိုအမရတရားဘယ်လိုသဘောရလဲ
အဲကျွန်တော်အနေနဲ့ကတော့ဟို personally အမြင်နဲ့ပေါ့လေကျွန်တော် institution ကိုကိုစားပြီး personally ပြောရရင်တော့ဒီညာချက်ကနောက်ကြလားဆိုရင်တော့ဟုတ်တယ်ကျွန်တော်တို့ဟိုဘယ်လဲဆိုလူတော်များမျှော်လင့်ထားတာဒီ April 1st လောက်မှာဒါယူမျှော်လင့်ထားတာပေါ့တလားလောက်တော့နောက်ကျတဲ့ပုံစံမျိုးဖြစ်နေတယ်ဒါပေမဲ့အချိန်ထဲမှာပြန်ကြည့်တော့လေအဲ့တလားလောက်နောက်ကျတဲ့အထင်မှာတက်မတော်ကဒီရခိုင်ပြည်နယ်ကလွဲလို့အရှိတ်အချမ်းနဲ့ဒီဟိုချမ်းပြည်နယ်ဘက်အချမ်းမှာသူကတက်နိုင်တယ်လောက်ကိုဒီနေ့လုတ်တယ်ဆိုရက်အပိုင်းနဲ့ကျွန်တော်ပြန်ပြီးမြင်ရတာလည်းရှိတယ်ဒီတော့သူ့အနေနဲ့ကဒီပညာချက်ဒီတက်မတော်ကပုံမှန်အဖြစ်ပေါ့လေသူရဲ့လုံလုံလုံစင်ရသူဒီပညာချက်တစ်ခုတစ်ခုထုတ်မယ်ဆိုသူ့နဲ့ကို donation အများကြီးလောက်ရတာရှိတယ်စတန်နေရောနေလုံးနဲ့ရောအစိုးရနဲ့ရောအကုန်လောက်ရတာရှိရဲ့အတွက်သူ့အနေနဲ့တောင်းအချင်းယူရလို့ကျွန်တော်ကထင်တယ်ပြီးတော့ဒီပညာချက်မထွက်ခင်ရှေ့မှာလည်းကျွန်တော်တို့ဒီပို NRPCP NRPC နဲ့သူတို့ရဲ့စကားကြီးအချင်းချင်းပြောတာလေ NCS ဒီနဲ့ညှိတာလည်းရှိတဲ့အတွက်ကျွန်တော်အနေနဲ့အဲ့ဒီဟာတွေကိုအချင်းယူလို့အနေနဲ့နောက်ကြပါပတ်တကြံလဲခံရတယ်ဖြစ်တိုင်းရတယ်ဖြစ်နေတော့ဒါကြီးကအာရုံစိုက်နိုင်လို့ကျွန်တော်မြင်ပါတယ်ဒါပေမဲ့ကျွန်တော် personally အမြင်နဲ့ပြောရရင်တော့ဒီတစ်ချက်နောက်ကြလားနောက်ကြတယ်ဒါပေမဲ့နောက်ကြရဆိုရင်လည်းနောက်ဒါပညာရေးမှာပုံပေါင်းဆောင်ရတာဆိုလည်းမဟုတ်ပြန်လို့အရှိမသူပုံပေါင်းဆောင်ရတဲ့ဟာတွေလည်းကျွန်တော်တွေ့ရလည်းရှိရယ်အခက်ခဲတွေ့ရလည်းရှိရပေါ့ဒီတော့ဟိုအ ਨੇ ဆုံးတော့ပညာချက်ထွက်လိုက်ခြင်းဟာဒီလုပ်ငန်းဆောင်တာကိုလှုပ်ဆောင်ဖို့အတွက် formalize ဖြစ်သွားရလို့ကျွန်တော်ကယူဆပါတယ်ခင်ဗ
ျဟုတ်ကဲ့ကိုစိုင်းထုံးအောင်လို့အနေနဲ့ရောနောက်ကြတယ်လို့ယူဆသလားဒါနောက်ပြီးတော့မျောလင့်ထားတာထက်ပိုပြီးတော့နည်းတယ်လို့များယူဆသလ
ားအဲရေဘူးကအားဖြစ်တော့ဗျာဥမာကျွန်တော်တိုင်းပြည်လို့ကိုယ်အပြားပြားဖြစ်နေတဲ့တိုင်းပြည်မှာရေဘူးကဘုံအလုတ်တွဲလုံနိုင်တဲ့ဟာတစ်ခုပေါ်လာတာဆိုတော့ဒါကောင်းတဲ့လက္ခဏာလို့ပြောလို့ရတာပေါ့နော်ထို့တော့ညာလဲဥမာဟိုတချို့အားလေးတွေကတော့ဟိုနောက်ကျတာရှိတယ်အစောပိုင်းမှာသူတို့ coordination တွေပါတယ်ဥပမာတိုင်းရင်းသားဒေသတွေမှာစူးစမ်းတာတွေပါတယ်ရှိရသေးပေမဲ့လည်းဟိုတိတိပပဟာမျိုးတွေသိပ်မတွေ့အောင်တချို့နေရာတွေမှာဗျာဥပမာကျွန်တော်တို့ရှမ်းပြည်ဘက်မှာဆိုရင်ဟို RCSS တို့ပါတို့ဒီပညာပေးလုပ်ငန်းတွေပါတယ်လုပ်တဲ့ဟာတွေရှိတယ်သူတို့လည်းဥပမာထိုင်းရနေလူတွေအများကြီးပြန်လာတော့ quarantine တွေပါတယ်လုပ်တဲ့ဟာတွေပါတယ်ရှိတယ်အဲ့ဒါမျိုးတွေဝင်သားတဲ့ဟာတို့ပါတို့ကအစောပိုင်းကနေဖြစ်တာလည်းရှိတယ်ပေါ့နော်ဒီ KNU ဘက်မှာဖြစ်တာတော့ဒါအဲ့ဒါဟိုပုပ်ကူရေးတွေပါလေဆိုင်မလားအောက်တက်နေတဲ့ဆိုင်မလားတော့မသိဘူးဒါမျိုးလေးတွေလည်းရှိတယ်နောက်တစ်ခုကဒီနေရာမှာကျွန်တော်တို့ဟိုပြောချင်တာဥမာတမတော်ကြဲကြဲလေးဒီဟာတွေကတာဝန်ရှိတာတော့မဟုတ်ဘူးပေါ့နော်အဓိက major player ထဲမှာအစိုးရလည်းပါတော့ပေါ့ဒါတနိုင်ငံလုံးနဲ့ဆိုင်တဲ့ဟိုကိစ္စလည်းဖြစ်နေတော့ဥမာအစိုးရဆိုရင်လည်းဟိုအစောပိုင်းကလေးကတမနာရုံးတို့ဘာလို့ကနေ EAO တွေကိုဟိုဒါလေးလည်းတတ်နိုင်ကြများဒီ COVID-19 ကာကွယ်ရေးတွေပညာရေးပြည်ရတဲ့တာဝန်များလုံကြပါတို့ဘာလို့ညွန်ကြတာရှိတယ်ဒါပေမဲ့တကယ်တော့လက်တွေ့မှာဥမာအဖြစ်များရှမ်းလေပိုင်းတို့ဘာလို့မှဆိုရင်တို့ဟိုသွားပြီးဆေးရုံတွေဘာတွေကိုတန်တရားလူနာတွေဘာတွေသွားပို့တယ်ဆိုရင်ဒီရှမ်းပြည်တိုတက်ရေးပါတီတို့ဘာတို့လည်းသွားပို့တယ်ဆိုရင်ဆေးရုံတွေလက်မခံဘူးဒါမျိုးလေးတွေလည်းရှိတယ်ပေါ့ဒါပေမဲ့ဟိုအစောပိုင်းလဲမှာတော့ဒီကိုအမရတီဟာပြောလို့လုံးဝမရှိတာတော့မဟုတ်နည်းနည်းပါးပါးရှိတယ်ဒါပေမဲ့တစ်ဖက်မှာလည်းတို့ကဟိုဒီ COVID-19 ကိုဟိုအတုံးချရင်မှတစ်ဖက်နဲ့တစ်ဖက်လုံးကြမလားဆိုတော့ 但你阿苗嚟兩邊啦，試下對下咯，嗱，你阿啲水啦，都話到阿苗嚟嚟先，但係一開路阿苗就咯，表啲阿片頭，
過邊嚟啲對人，就一開幾手，古色表嚟就有，睇下啲苗苗多嘛，所以過咪啦，古正常只價都話比較低，但係咩？ခုနစောပိုင်းကိုမနာပြောတဲ့ထင်မှလည်းပါတယ်ဒီအကျံဖက်တမားတွေအကျံဖက်ဝါဒီတွေဆိုပြီးတော့တတ်မှတ်ထားတဲ့ကြီးညာထားတဲ့အဖွဲ့ပြီးလှုပ်ရှားနေတဲ့နေရာတွေမပါဘူးဆိုတော့ရှင်းရှင်းလေးပြောရရင်တော့ကျွန်တော်တို့အဓိကရခိုင်နဲ့ရခိုင်မြောက်ပိုင်းနဲ့ချင်းပြည်နယ်တွေကတိုက်ပွဲဖြစ်နေတဲ့နေရာတွေမပါဘူးပေါ့နော်အဲ့ဒီနေရာတွေမှာတော့မရက်ဘူးတိုက်ဆာချင်းဆက်တိုက်မယ်ဖြစ်ဆာချင်းဆက်ဖြစ်မယ်ဆိုတဲ့သဘောဖြစ်တော့ဒီထုတ်ပြန်ချက်ကနေစဉ်လိုတိုက်ပွဲဖြစ်နေတဲ့နေရာတွေမပါဘူးဆိုတော့ဒီအပြည့်ရဲ့ကြီးညာချက်ဒီကုလသမဂ္ဂအတွင်းမှုချုပ်အပါဝင်နိုင်ငံတကာကတောင်းဆိုနေတဲ့တောင်းဆိုထားတဲ့အပြစ်ခံရစေမျိုးလို့ပြောလို့ရပါမလားကိုမလား
အဲတခုညာဒီလိုခင်ဗျအဲ့ဒါလေကုလသမဂ္ဂကနေတောင်းဆိုထားတဲ့ဒီအပြစ်ရစွဲဟာလေသူကများသောအားဖြင့်ဒီနိုင်ငံတိုင်းကိုသူတောင်းဆိုထားပါလေဒါပေမဲ့တချို့ဒေသတွေမဟုတ်ဘူးကျွန်တော်လစ်ဗီးယားမှာဆိုကျွန်တော်လက်ရှိတိုက်ပွဲလေးဆက်ဖြစ်တယ်ဒီအဲ့သူရဲ့လစ်ဗီးယားစုရရဲ့မူဝါဒကလေဒါ terrorism ဆိုလို့ရှိရင်တော့ဆက်တိုက်မယ်ပေါ့ကျွန်တော်တို့ရန်ရန်မြန်မာဆလဲကူဖြစ်နေရရှိရယ်ပြီးလို့ရှင်ကျွန်တော်ဆီးရီးယားမှာလည်းကျွန်တော်ဆီးရီးယားတောင်ပိုင်းမှာလည်းဖြတ်ဆက်ပြီးတော့တိုက်ပွဲကြီးဖြစ်နေရလည်းရှိရယ်ရှိရယ်ဆိုတော့တစ်ခါတစ်ချက်ကကုလသမဂ္ဂကတော့သူ့ရဲ့ပုံမှန်အတိုင်းမှာတိုက်ပွဲရကြပါလို့ပြောပြမိဒီတက်တီနဲ့အစိုးရရဲ့နဲ့နိုင်ငံတကာမှာရောမှာနိုင်ငံမှာတော့တွေးတာပါလဲဆိုတော့ကိုယ့်ရဲ့ dialogue partner နဲ့ဆိုရင်တော့ရက်ဖို့ရနိုင်ပြီမဲ့သူ terrorism လို့သတ်မှတ်ထားတဲ့အဖွဲ့အစည်းကြီးဆိုရင်တော့စပီတိုက်ဆာရှင်တိုက်မှာပဲဆိုတော့မူကလည်းရှိနေတော့ဒီဟာတော့ဟိုပြီးတော့တစ်ခုကပါလဲဆိုကိုဗစ်ကြီးကဒီခဏလေးလည်းမဟုတ်ဘူးသူကဒီနှစ်ပေါင်းနှစ်ရှည်များစွာကြာအောင်ပါအောင်နည်းဆုံးတော့ကျွန်တော်တို့ society မှာကျွန်တော်တို့တပွားအရှုံးလုပ်ဆက်ရှိနေအောင်ပါအနေနဲ့အများတော့ပြီးတော့သူအနေနဲ့ရောဒါ security concern အနေနဲ့ရော short စရာမရှိဆိုတဲ့ဟာမျိုးနဲ့ဟိုတုံ့တက်ကြတော့မှနိုင်ငံလည်းမဟုတ်ဘူးနိုင်ငံတိုင်းမှာလည်းရှိနေတော့ကျွန်တော်တို့ဆက်ပါရခင်ဗျဟု
တ်ကဲ့ကိုဦးဆိုင်ထောင်းအောင်လေးအနေနဲ့ရောယူဆာကတကယ်တမ်းဖြစ်တဲ့အပြစ်ခတ်ရစေမျိုးဟုတ်တယ်လို့ပြောနိုင်ပါလားကိုဆိုင်ထောင်းအောင်လေးပါဘာလို့မြင်လဲ
အဲကျွန်တော်အနေနဲ့ကတော့ဥမာမြန်မာလိုအတွေ့ကူးပြောင်းမဲ့နိုင်ငံတစ်ခုအနေနဲ့ကတော့ဥမာလစ်ဗျားတို့ယီမန်တို့ဆီးရီးယားတို့လိုတကယ်ဟို face state ဖြစ်နေတဲ့တိုင်းပြည်တွေနဲ့တော်မနိုင်တယ်ပေါ့နော်မြန်မာအမှန်တော့ဘာပြောပြောဟိုသူ central power တစ်ခုခုရှိတဲ့ဟိုအစိုးရလိုဟာမျိုးလေးလည်းရှိနေတယ်ဒီပေါ်မှာနိုင်ငံတည်ငြိမ်ရေးနဲ့တွားမယ်ဆိုတဲ့အမြင်မျိုးပေါ့ဟိုအမျိုးသားအချိုးစည်းဝါးအရဒီအချိန်မှာပြည်ပခါတွေထိန်းတယ်ထိန်းပြီးမှအလုံးဝိုင်းလို့ကြရတဲ့အမြင်မျိုးကပိုတက်လျော်များလို့တော့ကျွန်တော်စဉ်းစားမိတယ်ပေါ့နော်။ဟိုဟူတီတို့ဘာလို့ဖြစ်နေတဲ့ဟာတွေ၊ယီမန်တို့ဘာလို့ဖြစ်နေတယ်ဆိုတာတော့တကယ်ဟိုဘုံဆိုးရအုပ်ချုပ်ရေးတွေဘာလည်းမရှိတော့ဘူး။အကုန်လုံးတော်တော်လေးလည်းပြင်းပြထန်ထန်ဖြစ်တဲ့ဟာမျိုးပေါ့နော်။ဆီးရီးယားတို့ဘာလို့ဆိုလဲ။ဆိုတော့အဲ့တော့ကျွန်တော်တို့ပြမေးစရာရှိတာကတော့ဥမာအဖြစ်အမျိုးသားလုံခြုံရေးတို့ဒီအမျိုးသားကြိုးစည်းပွားတို့ဆိုတဲ့ဟာမျိုးတွေကဘုံကစသည်ဘုံမှာပါဝါခိုင်ထားတဲ့လူတွေကဟိုဘလို့အတိတ်ပဲဖွင့်ဆိုလဲပေါ့ဗျာဥမာအဖြစ်ပြောရမယ်ဆိုရင်မြန်မာပြည်မှာဟို terrorism တို့ဘာလို့တော့တတ်မှတ်တာတော့တတ်မှတ်တာပေါ့ယနေ့အချိန်ဒီဟိုဘယ်တိုင်းရင်းသားတပုံမှာဟိုခွဲထွက်ရေးတို့ဘာလို့ပြောတာလဲကျွန်တော်တကားမှလည်းမကြဘူးလေပေါ့နော
်ဟုတ်ကဲ့ဒါပေမဲ့ကိုကူဆက်တော့လည်းခွဲထွက်ရေးမကြဘူးဆိုမှလည်း AA ကသူက confederate ဆိုတာအစင်လောက်ထိပြောမှုတာတော့ရှိတယ်နော
်ဟုတ်ဟုတ်ကဲ့အဲ့ဒါတော့မှန်ပါတယ
်ကိုအမရဒီတော့အခုကြေညာချက်ကโอเคဒီ covid 19အတွက်အဓိကလို့သုံးသပ်ကြတယ်ဆိုတဲ့အခါကျတော့တကယ်ကြီးညာချက်ထဲမှာကကျွန်တော်တို့ရခိုင်မြောက်ပိုင်းနဲ့ချင်းပြည်နယ်နေရာတွေမပါဘူးဆိုတော့အဲ့ဒီဘက်မှာကျတော့ဒီ covid 19ကာကွယ်ရေးအတွက်လုံးဝလုံနိုင်မဲ့အခြေအနေမဖြစ်ဘူးလို့ပြောလို့ရမှာပေါ့နော
်ဟုတ်ရတာပေါ့ကွာသူတို့ဘယ်လိုလဲဆိုတော့ covid 19ကာကွယ်ဖို့ဆိုအဓိကကျွန်တော်တို့ကဒီလူတွေကို mobilize ဆိုရထားဖို့ပြီးတော့ဒီ thanks ဆိုအဓိကတော့လက်ရှိကျွန်တော်ဘာလို့ကုအမလဲမသိဘူးဘယ်လိုကုသမလဲမသိသေးဘူးဆိုတော့ကျွန်တော်တက်နိုင်ဆုံးဒီငင်းငင်းချမ်းချမ်းနဲ့ကျထားဘူးနဲ့ဒီတကွေတန်ရှင်းကိုအခြေပြီးပြောနေရတော့ဒီလိုမျိုးတိုက်ပွဲတွေဖြစ်နေတော့ဘယ်နဲ့နီးနေမှာ covid 19 အတွက်ကိုဟာဖြစ်နိုင်ဘူးပြီးတော့တစ်ဖက်မှာလည်းကျွန်တော်ပြန်စဉ်းစားမှာကျွန်တော် covid 19 အတွက်တနိုင်ငံလုံးဆုံးရတဲ့အရေးအတွက်ကကျွန်တော်ရခိုင်မှာဆုံးရတဲ့ဟိုဘယ်လိုပြောရမလဲဒီ3လအတွင်းဆုံးရတဲ့အရေးအတွက်နဲ့ရှင်းပြလို့ရှိရင်ကျွန်တော်ကဟို
တော်တော်ကြီးပေါ့3
digit နဲ့1 digit လောက်ဖြစ်နေတာဟု
တ်တယ
်ဟိုအဆုံးထွက်လောက်ပဲဖြစ်နေတာဆိုတော့တကယ်တော့ရခိုင်ပြည်နယ်မှာဖြစ်နေတဲ့ဟာသူက covid 19ရဲ့ရန်ဟိုသူကတွေ့ဦးမတွေ့နိုင်ဘူးဆိုတဲ့အခြေအနေလို့ကျွန်တော်ထပ်ပြောလို့ရပါတယ်ခင်ဗ
ျဟုတ်တယ်ရခိုင်မှာလူမချင်းမှာတွေ့ပြင်းနေကြတဲ့လူတွေကြာခုနလိုနေတတူကတိုက်ပွဲဖြစ်ပြီးတော့ဟလာအသက်ဆုံးဆုံးကြရတာဒါအရဒီလူတွေကြားထဲမှာတော့ဟိုဒီကိုရိုနာဗိုင်းရပ်စ်ဆိုတဲ့ကိစ္စကသူတို့အတွက်ကပထမဦးစားပေးပြီးတော့ကြောက်ရမယ့်အန္တရာယ်ကိုဖြစ်မနေတော့ဘူးဆိုတော့ကိုဆိုင်ထွက်အောင်လေအဲ့ဒီအခြေအနေကိုရောဘယ်လိုဖြေရှင်းနိုင်မလဲ
အဓိကတော့တခါလေတော့ဥမာဆိုရတော့ဗျာဥမာ IDB camp တို့ဘာတို့တော့သူဘလို့အကူအညီပေးရတော့ဒီဘလို့ပညာပေးရဆိုတဲ့ဟာမျိုးတွေတော့ဒီအစိုးရသတင်းစာတွေထဲမှာပြရတော့တွေ့ရတာပေါ့နော်ဒါပေမဲ့ဥမာသုံးသံတိုင်းအဲ့ဒီဟာတွေကတကယ်တမ်းဟို camp နေတဲ့ရောက်မရောက်တော့နောက်တစ်ခုကသူကနောက်တစ်ချက်ကဘာလဲဆိုဒီလို internet တွေဘာတွေဖြတ်ထားတဲ့အချိန်မှာတကယ်ပညာပေးရတွေကြည်ကြဲမြတ်မြတ်လုံနိုင်မလုံနိုင်ဆိုတဲ့အချက်ကတော့တော်တော်လေးဟိုမေကွန်တော့ကြာအခြေအနေမျိုးရှိတာပေါ့နော်နောက်တစ်ခုကနေမီမကောင်းလို့တွားရေးလာရေးခက်တာအဆောက်ပေါ့လေတခြားဟိုနေနေရလဲအများကြီးပါဒီလိုပြဿနာတွေကတော့ဥမာကမ်နေလို့ပြောလိုက်ရင်အများစုကလက်တလောဖြစ်နေတဲ့ဒီရခိုင်မြောက်ပိုင်းနဲ့ချင်းပြည်နယ်ကိုမြင်ကြပြီမြဲတခြားနေရာတွေမှာလဲထိုနည်း၎င်းပဲဟို
ဒါပေါ့အများကြ
ီးတကယ်ပညာပေးလောက်တဲ့ဟာတွေဘာတွေကြီးရောက်လားမရောက်လားဆိုတာတော်တော်လေးမေကွန်ထုတ်ကြာရှိအခြေအနေမျိုးရှိတယ်ပေါ့နော်။ဥပမာတိုင်ရနာဘာလာတွေနဲ့ထုံမထုံတို့ဘာလို့ဟာ။
ဟုတ်တိုင်ရနာဘာလာတွေနဲ့တော့ဒီကျမိုက်ဦးညိထနာက Facebook မှာတော့ကျွန်တော်တိုင်ရနာဘာသာတွေနဲ့ကိုဗစ် -19 ကာကွယ်ရေးလိုက်နာဖို့ဆိုတော့ဘာသာသီးနဲ့ထုတ်တော့တွေ့တော့တွေ့တယ်ဒါပေမဲ့ဘလောက်ကြဲကြဲပြန့်ပြန့်အဲ့ဒီနေရာတွေကိုရောက်တယ်လဲဆိုတော့ကျွန်တော်လည်းမသိဘူးပေါ့နော်။ဆိုတော့
အဲ့တော့မသိဘူးဗျ
ာ။ဟုတ်ကဲ့။ဆိုတော့ကိုအမနာအခုအခြေအနေကဒါဆိုရင်ဒီ data တွေအခုထွက်ပြေးနေရတဲ့လူတွေဟာလာအဲ့ဒီလူတွေဂျားထဲမှာကိုဗစ် -19 အန်ဒီရကရောကိုအမနာအနေနဲ့ဆိုရင်ဘလောက်စိုးရင်စရာကောင်းတယ်လို့မြင်လဲ။
အော်ပထမတစ်ခုကကျွန်တော်တို့ကဟိုမသိနိုင်ဘူးမသိနိုင်ဘူးဆိုတော့ပွင့်လင်းပြောရင်အဲ့ဒီ data ပြည့်ကျွန်တော်ခုကျွန်တော်ဂျိုကုန်းရက်ွက်ထဲမှာတော့မှကျွန်တော်ကတကယ်ဘယ်နှယောက်ရှိလဲဆိုတော့ကျွန်တော်မသိဘူး။ဘယ်လိုဆိုလဲရှိအစိုးရရဲ့ COVID-19 ပေါ့ဒီစစ်ဆေးတဲ့ပုံစံမျိုးကသူတို့ဒီထိဆက်တဲ့လူဟာတဆင့်ကျွန်တော်တို့စစ်ပါတာ။ဟိုကျွန်တော်ဟို research နဲ့ပြောရင် selection bias အစားတွေကဖြစ်နေတာ။တော့အဲ့ဒီ data မှာရှိရင်လည်းရှိမယ်မရှိရင်လည်းမရှိဘူး။ဒါပေမဲ့ data တစ်ခုကတော့ဗာလဲဆိုအစိုးရအနေနဲ့ကလက်ရှိပုံစံတိုင်းစစ်ရတာလည်းသူရဲ့ဒီအစိုးရ healthcare system မှာလူပြုံမချလာအောင်ဟိုမှာအားလုံးတက်နိုင်တော့အများကြီး1ဆိုစတဲ့လိုလူပြုံချလာလို့ရှိရင် healthcare system ကပျောက်သွားမှာပေါ့။မပြအဲ့လိုပုံမချလာအောင်သူကဖြစ်ဖြစ်ချင်းသွားပုံနဲ့ရတယ်ပေါ့။ဒီတော့ဟိုအဲ့ဒီ data မှာတော့ COVID-19 ရှိမရှိဆိုတော့ကျွန်တော်ပြောပါခက်တယ်။ကျန်ကူမှာဘယ်လောက်ထိရှိလဲတော့ပြောဖို့ကလည်းအတော်ခက်တယ်ဒါတော့ဒီတော့ကျွန်တော်အနေနဲ့တော့အများကြီးမသိနိုင်ဘူးဒါပေမဲ့အဲ့ဒီဒေတာမှာရှိရလူတွေကလည်းတည်းပြောလို့ရှိရင်ကျွန်တော်အင်တာနက်ဖြတ်ထောက်ထားတာနဲ့သတင်းအမှောင်ချထားတာနဲ့ဖြစ်ရတာရှိတဲ့အတွက်သူတို့အနေနဲ့ဒီ COVID-19 ရဲ့ risk ကဘယ်လောက်ရှိလဲမရှိဘူးလဲဆိုတော့သူတို့အနေနဲ့ကလည်းအတော်လေးကိုစဉ်းစားဖို့ခက်တယ်ဗျတည်းပြောရင်ဗျဟိုလက်စေးပါပြောနေရင်ပဲအဲ့ဒီဒေတာမှာတောက်ဖို့ရောမှန်းနေနေဖြစ်နေတာဟိုဒီ IDB camp show မှာဒီတော့တကိစ္စမျိုးဆိုတော့တော့ကဟို it's a very superficial thing ဖြစ်နေတာပေါ့
ဟုတ်တယ်ကိုကိုဆိုင်ထုတ်အောင်လို့ရောအဲ့ဒီပုံမှာဘလို့ဘလောက်ထိစိုးရိမ်စရာကောင်းတယ်လို့မြင်လဲ
ဒီပေါ့ခုနကပြောလို့ပါပဲတကယ်တော့ဥမာရခိုင်တို့ဘာလို့ဆိုရင်လဲသူပင်လယ်တွေဘာတွေနဲ့နေတာဒီလိုချင်းတွေသူရေချိုရှားတဲ့နေရာတွေဘာတွေလဲအများကြီးရှိတော့သူတို့လက်စေးဖို့တို့ဘာလို့လို့ဟာမျိုးတွေလဲဖြစ်နိုင်တယ်တချို့အတွင်းပိုင်းနေရာတွေကတော့အင်တာနက်ဖြတ်တာတို့ဒီသတင်းအချက်လက်တွေဖြတ်ထားတာတို့ဘာလို့လဲသူတို့တွက်သူတော်တော်လေးတော့ဟိုတခါတခါကျရင်ဟိုမသိရင်ဥမာကျွန်တော်အမြင်ရပြောရင်မသိနားမလဲတာပို့ပြီးကြောက်ဖို့ကောင်းမလားလို့ယူဆတာပေါ့နော်ဟိုဖြတ်သွားရင်လည်းအသေးတယ်မလ
ား
ကျိုးတဲ့တဲ့ကောက်ကွဲတာမျိုးဘာမျိုးမဖြစ်နိုင်မယ်နဲ့အချိန်မီတားတာမျိုးမဖြစ်နိုင်မယ်နောက်တစ်ခုကကွာတာဥမာရခိုင်တို့ချင်းတို့ကကန့်နေရကျွန်တော်တို့ဒီရှမ်းမြောက်တို့ကချင်တို့ဘက်ကကန့်နေလောက်စီမံခန့်ခွဲမှုတို့ဘာလို
့အဲ့တော့အ
ာကောင်းပုံမရောက်ဟုတ်ကဲ
့အာကောင်းပုံကျွန်တော်ပြီးခဲ့တဲ့ရက်ပိုင်းဆိုရင်တချို့နေရာတွေမှာဆိုရင်ဥမာဆိုကြပါစို့ရတိတောင်ဘက်မှာလွတ်တော်အမတ်တွေကဟလာဟိုစကန်းဆောက်ဖို့လုပ်တယ်အစိုးရတားတယ
်ဟုတ်ကဲ့
ကွန်ပျူတာမြောက်ဆောက်ဆိုတဲ့ဟာမျိုးဖြစ်တယ
်ဟုတ်ကဲ့
နေတူကဆိုလို့လည်းကျွန်တော်တို့တရင်တွေထွက်နေတာကစန္ဒရိတ်ခါတွေကဟလာပြတ်တလောက်ဖြစ်နေစန္ဒရိတ်ခါစားကြတော့မှမရှိဘူးဆိုမှတော့ဘယ်ကိုဗစ်ကိုသူတို့သွားတွေးနိုင်ကြမှာလဲဗျာနော
်ဟုတ်ကဲ့အဲ့ဒီဘောမျိုးတော့ရှိတာပါလေ
ဆိုတော့အခုကတော့ဩဂုလပြီးခဲ့တဲ့မေလ10ရက်နေ့ကနေပြီးတော့ဩဂုလ31ရက်နေ့ထိပေါ့ဗျာဆိုတော့နေရာတော်များများမှာအပြည့်ချလိုက်တယ်ပေါ့ပြည့်ကြလိုက်တယ်ဆိုတာလည်းပဲအဲ့ဒီနေရာဒီမှာလည်းတိုက်ပွဲကအပြည့်ရက်တဲ့အထဲမှာပါတဲ့ဒေတာတွေမှာကတော့တိုက်ပွဲကတိုက်ပွဲမဖြစ်တဲ့လောက်ရှိနေတဲ့ဒေတာတွေပဲပါတာလို့ကျွန်တော်တို့အဲ့လိုနားလည်ရမှာပါကိုအမရဟမ
်စီးရင်စနစ်ကျင်တာဟုတ်တာပေါ့ကိုဒီတူတူတိုက်ပွဲမဖြစ်တဲ့လောက်ဟိုနှီးပါပေါ့ဒါပေမဲ့တချို့တော့ရှမ်းပြည်နယ်မြောက်ပိုင်းမှာပြည်မျိုးနယ်မှာတော့ဒီထက်ပိုပြီး impact ပိုများမှာပေါ့ဒီဥမာကုတ်ခိုင်တဝိုက်ပေါ့ဒီ moment တဝိုက်မှာတော့တိုက်ပွဲရည်အတွက်ကတော့ကြာဝါနိုင်လို့ကျွန်တော်တို့ကမှန်းထားတာပေါ့လေဒါကလည်းဟိုတက်နေအဲ့ဒီဒေတာကန်မှာရှိတဲ့တိုင်းရင်းသားနဲ့ကိုင်းနေဘယ်လိုမျိုးထိတွေ့မှုရှိမလဲဆိုအများကြီးမတွေ့တာ။ကျွန်တော်အရင်တော့ကလည်းကျွန်တော်တို့ဒီလိုမျိုးအပြည့်ရထားပေမဲ့လည်းတိုက်ပွဲအရှိန်မကြဝါးလိုက်လို့ကျွန်တော်အရှိမဥပမာရှိခဲ့ပူတာ
။ဟုတ်ကဲ့။ဆိုတော့ကိုဆိုင်ထုံးအောင်လို့ဒီအပြည့်ရထားတဲ့ဆိုတဲ့ကာလာအတွင်းမှာနောက်ဆက်တွဲဘယ်လိုဖြစ်နိုင်ကြလဲလားလားရှိတယ်လို့မြင်လဲ
။ဥပမာအပြည့်ရထားတာတော့ ဟုတ်တယ်ဗောဒါရေဘူးအဖြစ်တော့ဒီတစိတ်တပိုင်းကိုကြိုးစိုးစရာဖြစ်တယ်ဒါပေမဲ့ကျွန်တော်မြင်တာဒီရက်တဲ့ဟာစနစ်တကျဗောလေတကယ်ဟုတ်ရေရှည်ငြိမ်းချမ်းရေးကိုတွားနိုင်တဲ့လမ်းစာမျိုးကိုတူညီကြတဲ့ဟာမျိုးအကောင့်ထဲပေါ်တာတို့တစ်ဖက်နဲ့တစ်ဖက် ownership ပေးမှ coordination လုပ်တဲ့ဟာမျိုးတို့ဖြစ်ဖို့လိုတာဗောနော်တကယ်တော့ဥမာအရက်ဘက်စစ်ဘက်ဆက်ဆံရေးရကြကြမြတ်မြတ်ဒီတိုင်းပြည်တိဆောက်ရေးရတွားဖို့စဉ်းစားရဆိုရင်ဒီဟာကိုမူပေါင်းတစ်ခုအနေနဲ့တေချာရေးဆွဲပြီးသွားတဲ့ဟာမျိုးဖြစ်တင်တာပေါ့။နောက်စိုးရိမ်နေတာတစ်ခုကတော့ဒီလိုပါ။အပြင်ရထားလဲဆိုရင်မဲ့လေကျွန်တော်တို့အခုတချို့နေရာတွေမှာတွေ့နေရတာပေါ့။သူကပြဿနာပါလဲဆိုအလုံးလက်မဲ့တွေပေါ်လာတယ်၊တီးနှံနေမဖြစ်ဘူး၊လူတွေကဝင်ငွေမရှိဘူး။အဲ့တော့ဒီဥမာတိုင်းရနာတတ်တွေပါလဲဆိုတာလည်းဒါဟိုလူတွေဒီမှာအခွန်လေးတွေပါလေးတွေရမှာသူတို့ရက်တီးရတဲ့တတ်တွေပါလေးဖြစ်တော့ဥမာ peace နဲ့ပတ်သက်တဲ့ဒီ supporting လုပ်တဲ့ program လေးတွေပါတယ်ပါလုပ်ပေးရင်ကောင်းမယ်လို့မြင်တယ်ပေါ့နော်
။ဟုတ်ကဲ့။ကိုအမရကရောဒီအပြည့်အစုံညာချက်ကနေနောက်ဆက်တွဲဘာတွေဖြစ်လာနိုင်မလို့သုံးသပ်လဲ
။အော်ကောင်းတဲ့ဘက်ဆိုရင်တော့ကျွန်တော်တို့ NCSE ဟိုတွေနဲ့ကျွန်တော်တို့ဒီ service ပေါ့လေဒီ service providing ပေါ့ဒီ through parallel service providing ကိုကျွန်တော်တို့ပူးပေါင်းဆောင်ရွက်နိုင်မှာအကောင့်တွေတစ်ချက်ရှိရဲ့ချိန်မှာပဲဒါကိုအကြောင်းပြုပြီးကျွန်တော်တို့ပြင်မြင်ထားတဲ့ဖွင့်နေလဲပူးပေါင်းနိုင်ဖို့အတွက်အခွင့်အလမ်းရှိလာပါဒါကောင်းတဲ့ချက်ပေါ့။ဒါပေမဲ့ကျွန်တော်တို့သိဖို့ကဒီအပြည့်အစုံကာလပြည့်ချင် August မှာပြီးသွားမှာပေါ့။ပြန်ကျွန်တော်တို့ကရွေးကောက်ပွဲရာသီကပြန်လာပြီဒီရွေးကောက်ပွဲရာသီလာပြီဆိုတော့အဲ့ဒီအချိန်မှာရောဒီရွေးကောက်ပွဲရာသီလာရင်ရောဘယ်လိုမျိုးဆက်ပြီးရောပြိပခါတွေကပုံမှန်အားဖြင့်သွားမှာလဲဆိုတဲ့ဟာမျိုးကတစ်ပိုင်းပြန်ရှိလာတာပေါ့ဒီတော့ဒီ3လအတွင်းမှာကကျွန်တော်တို့ကကိုဗစ်ကိုချိန်ပြီးပေါ့အောင်ဆမဲတာလုပ်တင်တလောက်လုံးတစ်ချိန်မှာပဲကျွန်တော်တို့ကဒီရွေးကောက်ပွဲကိုလည်းလုပ်ရင်တော့ဖြစ်ဘယ်လိုလုပ်ကြမလဲဆိုတဲ့ဟာမျိုးနင်းတသားနဲ့အတွင်ကူးပြောင်းမှုအတွက်ကိုပူပေါင်းဆောင်ရွက်ဖို့အတွက်လမ်းစာရေးစာပြီးဆွေးနွေးရင်တော့အဆင်ပြေမယ်လို့ထင်ပါတယ်မဟုတ်ရင်တော့ကျွန်တော်တို့ကဒါကြီးကခဏအောင်းပြီးတော့ပြောမှာ resource ဆိုပြန်ပြီး grab လုပ်တဲ့အချိန်နဲ့ပြန်ပြီးတော့အစာကြီးဘဝငနဲ့ပြန်ထွက်လာရင်တော့ဖြစ်ရင်ဒါဟိုပို့ပြီးခတ်မယ်ပေါ့လေဒီ3လပြည့်အခါမှာ
ဟုတ်ကဲ့ဒီအချိန်ဒီကပြောရမယ်ဆိုရင်တော့မြန်မာနိုင်ငံအတွက်ကအင်မတန်စိုးရင်စရာကောင်းတဲ့အချိန်တွေတခုလို့ကျွန်တော်တို့ပြောရမှာပါဒါကိုအမြန်ဆုံးဖြည့်ရှင်းပြည့်လည်နိုင်ပါစေလို့ပဲကျွန်တော်တို့ဆန္ဒပြုရမှာလည်းဖြစ်ပါတယ်ဆိုတော့ပေါင်းဆွေးနွေးပေးတဲ့ကိုအမရတီဟာကိုဆိုင်ထွန်းအောင်လည်းနှူးစလုံးကို VOA ကိုစားအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာဟု
တ်ကဲ့ကျေးဇူးတင်ပါတယ်ကျွန်တော်တို့လည်းကျေးဇူးတင်ပါတယ်ခင်ဗျဟုတ်ကဲ့
အမေရိကန်ချီဆက်စတင်ဆန်စင်တာရဲ့သူတေတီတူဖြစ်သူကိုအမရတီဟာပြည်တော်စုအင်စတီကျူကသူတေတီတူဖြစ်သူကိုဆိုင်ထွန်းအောင်လင်းတို့နဲ့ဆွေးနွေးထားတာဖြစ်ပါတယ်။ COVID-19 အရေးပေါ်အခြေအနေကြောင့်ကျွန်တော်တို့ VOA အစီအစဉ်တွေကိုလည်းပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုဆွေးနွေးခန်းကိုအရင်ထုတ်လွှင့်နေကြအင်္ဂါညတရက်လီလန်အစီအစဉ်နေရာမှာအစားထိုးထုတ်လွှင့်နေတာပါကျွန်တော်ကြော်ကြော်သိပါခင်ဗျာ
VOA ရဲ့ကမ္ဘာတလွှားခီးသွားအစီအစဉ်ကနေကြိုဆိုပါရစေ။ကျမဆုမြတ်မော်မှာအခုတခါတော့ American ပြည်ထောင်စုရဲကတောင်တကိုတပြည်နယ်ကိုသွားကြရအောင်မှာ Black Hills ကြောက်တောင်တန်းကြီးပေါ်မှာ American သမ္မတဟောင်းတွေရဲ့အရာမရုပ်ထုကြီးတွေကိုထွင်းထုခုံပြုထားတဲ့ Mount Rushmore အမျိုးသားဥယျာဉ်ကြီးစီကိုကမ္ဘာတလွှားခီးသွားအစီအစဉ်ကနေသွားကြည့်ကြရအောင်ပါရှင်။အမေရိကန်ပြည်ထောင်စုအနောက်အလယ်ပိုင်းတောင်တကိုတပြည်နယ် Black Hills တောင်တန်းတွေပေါ်မှာအမေရိကန်သမ္မတဟောင်းကြီးတွေရဲ့ရုပ်ထုကြီးတွေရှိပါတယ်။အမေရိကန်သမိုင်းမှာထူးခြားတဲ့အလှည့်အပြောင်းကာလတွေအတွင်းဦးဆောင်ခဲ့ကြတဲ့ George Washington, Thomas Jefferson, Theodore Roosevelt နဲ့ Abraham Lincoln စတဲ့သမ္မတကြီး၄ယောက်ကိုဂုဏ်ပြုတဲ့အနေနဲ့ Mount Rushmore ကြောက်တောင်ကြီးပေါ်မှာအရာမရုပ်ထုကြီး၄ခုကိုထွင်းထူထားတာဖြစ်ပါတယ်။ဟိုအဝေးကနေလှမ်းမြင်နိုင်တဲ့ရုပ်ထုကြီးတွေရှိရာ Mount Rushmore အမျိုးသားအထိမ်းအမှတ်ဥယျာဉ်ကြီးဟာ American ပြည်ရင်းကသာမကနိုင်ငံတကာကကမ္ဘာလှည့်ခီးတွေကိုဆွဲဆောင်ထားတဲ့နေရာတစ်ခုဖြစ်ပါတယ်။ပုံမှန်ဆိုရင်ဧည့်သည်တွေနဲ့စီစီကားကားဖြစ်နေပေမဲ့ COVID-19 ကြောင့်အသွားအလာတွေကန့်သတ်ထားချိန်မှဧည့်သည်ခန်းနေတာရှိပါတယ်
။ You know we said let's just take a little drive. We're from Chicago.
ကျမတို့ကချီကာဂိုမြို့ကပါကားမုံသွားကြရအောင်ဆိုပြီးထွက်လာကြတာ14နာရီလောက်လဲကြာရောတောင်တကူတာကိုရောက်လာရောလမ်းတစ်ဖက်တစ်ချက်လှလိုက်တာဆိုပြီးဟိုဘက်ကြည့်လိုက်ဒီဘက်ကြည့်လိုက်နဲ့ကျမတို့မောင်းချလာကြတာလေ
ပင်လယ်ရေမျက်နှာပြင်အထက်ပေ9,800ကျော်မှရှိတဲ့ကြောက်တောင်ကြီးတွေပေါ်မှာထွင်းထူထားတဲ့ရုပ်ထုကြီးတစ်ခုရဲ့အမြင့်ကပေ460ကျော်ပါတယ်ဒီရုပ်ထုကြီးတွေကို American ဗဟုအမှုပညာရှင် Gaston Bocklam ကထွင်းထူထားတာပါ1928ခုနှစ်အောက်တိုဘာ4ရက်နေ့မှာသမ္မတကြီး George Washington ရဲ့ရုပ်ထုကိုပထမဆုံးစတင်ထွင်းထုတ်ခဲ့ပါတယ်။ရုပ်ထုကြီး၄ခုလုံးကိုထွင်းထုတ်ပြီးခဲ့တာကတော့1942ခုနှစ်အောက်တိုဘာလကုန်မှာဖြစ်ပါတယ်။ American တို့ရဲ့မျိုးချစ်စိတ်ကိုတက်တည်ပြထားတဲ့ဒီနေရာကိုလာလည်ကြတဲ့ဧည့်သည်ကနှစ်စဉ်3သန်းလောက်ရှိပါတယ်။အခုတော့ COVID-19 ကူးစက်ရောဂါဖြစ်နေချိန်မှာအရင်လိုနိုင်ငံတကာခီးသွားဧည့်သည်တွေမရှိဘဲ American ဧည့်သည်တွေကိုသာတွေ့ရပါတယ်။
every time you go in somewhere you sanitize your hands and stuff that you know
အခုဆိုရင်ဘယ်ကူပဲတော်တော်ပူးတက်လက်စီရင်လက်စီနေရပါတယ်လက်ကတော့ပုံမှန်လည်းအမျက်စီနေကြပါဒါပေမဲ့အခုတော့ပူးတက်စီပါတဲ့လက်စီကိုပါအထူးသတိထားပြီးသုံးနေရပါတယ်နောက်အစားအသောက်ဘယ်မှာစားကြမယ်ဆိုတာမျိုးကအစားသတိထားနေရပါတယ
် It's not as busy so you can get in and out of places a lot
လူတွေတိတ်မမြအောင်ဘယ်တော့တော့အချိန်မကုန်မင်းနဲ့မြင်မြန်သွားမြင်မြန်ပြန်လို့ရပါတယ်ကားလမ်းတွေကလည်းရှင်းပါတယ်ဒီလိုဖြစ်နေရတော့ကောင်းပါတယ်ဒါပေမဲ့စီးပွားရေးထိခိုက်နေတာကတော့စိတ်မကောင်းစရာပါပဲ
COVID-19 ကရောဂါကြောင့်စိတ်ပူနေကြသူတွေစိတ်ပြေလက်ပြအပန်းဖြေနိုင်ဖို့အထည်အမှတ်ဥယျာဉ်ကြီးကိုဖွင့်ထားပေမဲ့လာတဲ့ဧည့်သည်တွေအမတန်နည်းနေပါသေးတယ
် Well Mount Rushmore National Memorial the grounds are currently open
Mount Rushmore မြို့သားထိမ်းမဲ့နေရာကိုလက်ရှိမှာဖွင့်ထားပါတယ်အဆောက်အဦတွေကတော့လူစုလူဝေးဖြစ်မှာဆိုလို့ဖိတ်ထားကြတာပါဒီလိုလာကြတဲ့ဧည့်သည်တွေကိုလည်းတယောက်နဲ့တယောက်ခက်ခွာခွာနေကြဖို့နဲ့တခြားဧည့်သည်တွေအနောက်ရှက်မဖြစ်အောင်နေကြဖို့ကျွန်တော်တို့ပန်ကြားထားပါတယ်။လူတွေအိမ်ပြန်ထွက်နိုင်ဖို့အတွက်အခွင့်အလမ်းတစ်ခုလုပ်ပေးချင်တာပါ။ထုတ်ပြန်ထားတဲ့ကန့်သတ်ချက်တွေကိုလိုက်နာပြီးတော့နေအိမ်မှာနေကြတဲ့သူတွေခဏပဲဖြစ်ဖြစ်ဒီမှာအပြင်လေလာရှုနိုင်ကြအောင်လို့ပါ
။ဥယျာဉ်စောင့်ရှောက်ရေးဝန်ထမ်းကပြောပြနေတာပါ။လောလောဆယ်ရုပ်ထုကြီးတွေကိုကြီးနိုင်တဲ့နေရာကိုသာဖွင့်ထားပြီးအဲ့ဒီတွေအတွက် information center ပြတိုင်းနဲ့အမှတ်တရပစ္စည်းအယောင်းဆိုင်တွေကိုတော့ပိတ်ထားပါတယ်
။ Our visitation is definitely lower than it normally is this time of year.
အရင်ဒီလိုအချိန်မျိုးမှာလာနေကြတဲ့အဲ့ဒီအရေးအတွက်ထက်တော့တေချာပေါက်နေပါတယ်။ပုံမှန်ဆိုရင်ကျောင်းတွေကလေးလာရဲ့အုပ်စုတွေလာနေကြတာပါ။အခုကျောင်းတွေပိတ်ထားတော့ကျောင်းသားအုပ်စုတွေမရှိပါဘူး။အရင်တုန်းကဆိုရင်ကျောင်းပြီးသွားလို့မိသားစုခီးထွက်လာကြတဲ့သူမျိုးတွေမင်္ဂလာဆောင်အတွက်ခီးထွက်ကြသူမျိုးတွေဒီကိုဝင်လေကြပါတယ်။အခုကတော့အဲ့လိုခီးတစ်ထောင်ဝင်လဲကြတဲ့ဧည့်သည်တွေလည်းမရှိတော့ပါဘူး
။ဒီဥယျာဉ်ကြီးကနေနှစ်မိုင်လောက်အကွာမှာရှိတဲ့ Keystone မြို့မှာလည်းဧည့်သည်တွေမလာကြလို့ခြောက်ကန့်နေပါဗျာ
။ Here in South Dakota we are happy that our governor just said, you know,
တောင်တကူတောင်မှာလူတွေသတိထားနေကြဖို့ပဲပြည်နယ်ဥချုပ်မှုကပြောပြီးတော့စီးပွားရေးလုပ်ငန်းတွေကိုမပိတ်ခိုင်းတာဝမ်းသာပါဗျာ။အများစုကလည်းတော်တော်လေးကြီးစားကြတယ်ထင်ပါတယ်။လက်ကိုတန်ရှင်းနေအောင်ထားရမယ်ဆိုတဲ့အတိုင်းအားလုံးသတိထားနေကြပါဗျာ
။အမတ်တရပစ္စည်းအယောင်းဆိုင်ပိုင်ရှင် Todd Wicks ဖြစ်ပါတယ်။မေလာလေလောက်ကစပြီးဧည့်သည်အလာများတဲ့ခီးသွွားရာသီစပြီးမို့နောက်ပိုင်းလာလေသူတွေပုံများလာဖို့သူတို့ကမျှော်လင့်နေပါတယ်။အမေရိကန်ပြည်ထောင်စုမှာထူးခြားတဲ့အချိုးအကွေ့တွေကိုဖြတ်တန်းခဲ့ကြဘူးတဲ့တမရကြီးဂျော့ချ်ဝါရှင်တန်၊သောမတ်စ်ဂျက်ဖစ်ဆန်၊သီယိုဒေါ်ရူးဇဗဲလ့်နဲ့အဗရာဟမ်လင်ကန်တို့ကတော့အခုလဲတည်တည်ငြိမ်ငြိမ်ဖြတ်တန်းကြဖို့မောင့်ထရက်မော်ကျောက်တောင်ကြီးပေါ်ကနေတတိပေးနေတယ်လို့ပါပဲရှင်။
အခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးမှာပါနိုင်ငံအများပြားမှာကိုရိုနာဗိုင်းရပ်စ်ရောဂါပိုးအကူးစိုက်ခံရသူတိုးလာနေပြီးနောက်တစ်ချော့ထပ်ပြီးဖြစ်မှာကိုသတိပေးနေတဲ့ဂျားကပဲဒီရောဂါမပြန့်ပွားအောင်ကန့်သတ်ထားတာတွေကိုစတင်ဖြေလျှော့ပေးနေကြပါတယ်တနင်္လာနေ့မှာဒီရောဂါနောက်ထပ်အကူးစိုက်ခံရသူ 3,600 လောက်ရှိနေတဲ့အိန္ဒိယနိုင်ငံကမတ်လကလေးကပိတ်ထားတဲ့ရထားလမ်းကြောင်းတချို့ကိုအင်္ဂါနေ့မှာပဲပြန်ပြီးဖွင့်ပေးလိုက်တယ်လို့American PND ယောဂကူးစက်မှုအများဆုံးဖြစ်နေတဲ့ရုရှားကလည်းကန့်သတ်ထားမှုတချို့ကိုအင်ကာနေကစပြီးဖြေလျှော့ပေးခဲ့တာပါကိုရိုနာဗိုင်းရပ်စ်ယောဂနဲ့ပတ်သက်ပြီးလူမှုပိုးပြီးသိလာအောင်ပြောကြားကြဖို့နဲ့ဒီကယောဂဌာန်ကနေပြန်လည်ထူလာစေဥဆောင်လှုပ်ရှားကြဖို့ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတရက်စ်ကဘာသာရေးခေါင်းဆောင်တွေကိုအင်ကာနေမှာပန်ချလိုက်ပါတယ်ကမ္ဘာတစ်လွှာကိုရိုနာဗိုင်းရပ်စ်ယောဂပိုးအကူးဆက်ခံရသူဟာအင်ကာနေမှာ4,200ကျော်နေပြီးတည်ဆုံးရသူက3သိန်းနီးပါးရှိနေပြီလို့ American John Hopkins တက္ကသိုလ်စစ်တမ်းမှာဖော်ပြပါတယ်။မလေးရှားနိုင်ငံကွာလာလမ်ပူးမြို့တော်အပြင်ဘက်ဈေးကြီးနားမှာနေထိုင်တဲ့တရားမဝင်ရွှေ့ပြောင်းနေထိုင်သူ1300ကျော်ကိုမလေးရှားအာဏာပိုင်တွေကတနင်္လာနေ့မှာရှောင်နှခင်ဝင်ရောက်ဖမ်းဆီးပါတယ်။အဖမ်းခံရသူတွေထဲမှာမြန်မာအပြင်အင်ဒိုနီးရှား၊အိန္ဒိယ၊ပါကစ္စတန်နဲ့ဘင်္ဂလားဒေ့ရှ်ကရွှေ့ပြောင်းနေထိုင်သူတွေပါဝင်တယ်လို့မလေးရှားလူဝင်မှုကြီးကြပ်ရေးဌာနအင်ကာနဲ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်။တရုတ်နိုင်ငံဝူဟန်မြို့ကမြို့သူမြို့သားတိုင်းကိုကိုရိုနာဗိုင်းရပ်စ်ရောဂါပိုးရှိမရှိစစ်ဆေးနိုင်ဖို့အတွက်အစီအစဉ်တွေကိုအင်္ဂါနေ့နေ့လယ်ပိုင်းလောက်နောက်ဆုံးထားတင်ပြဖို့နိုင်ငံပိုင်သတင်းဌာနတွေကပြောပါတယ်။မြို့ရင်းကခရမ်းတစ်ခုချင်းစီအနေနဲ့ကုနယ်မြေတွင်ဆက်ရက်တာအတော်တွင်လူတိုင်းကိုပိုးရှိမရှိစစ်ဆေးနိုင်မယ့်အစီအစဉ်တွေရေးဆွဲထားရမယ်လို့ညွှန်ကြားချက်မှာပါပါတယ်။ကိုရိုနာဗိုင်းရပ်စ်ဆက်ပြီးပြန့်နှံ့ခဲ့တဲ့လူဦးရေ17သန်းရှိတဲ့ဝူဟန်မြို့မှာအတော်အလာပိတ်ပင်ကန့်သတ်ထားတာတွေကိုဧပြီလ10ရက်မှာပြန်ဖွင့်ပေးခဲ့ပြီးတဲ့နောက်ဒီရောဂါကူးစက်ခံမှုနောက်ထပ်ထပ်တွေ့တာမို့အခုလိုအဆိုးရွားညွှန်ကြားတာလည်းဖြစ်ပါတယ်။ဗိုလ်တဖိုးနဲ့မနေ့ကင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။တောတာရှန်ပေါင်းစိတ်ချမ်းသာကိုကျမ်းမာကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မခင်ဗျတ်တပါ
This program has come to you from the Voice of America, Washington.